I know, you know, daily, Tanaron in the town, Maya, Magashuku, Kosa, the gate of town, Toya, Kunase Chaku, the danger of Lamjin, Nina, Bidama, Karoni, Nidu Nimia, Yasin Kuromia G, Warendola Kalapalo, Taurina, Namjima, Bima, Diago, Hojan Pino. ดูอยู่เปลี่ยนเลยเส้นแต่ละเนี่ยนี่เปลี่ยนเลยด้วยจ้ะบิดมาการณ์นี้ปุระบาลามันตัวเนี่ยเนี่ยที่เรื่องจอลามีเนี่ยเนี่ยโอ้เนี่ยแต่โน่แต่โบตาบีโร่กูดูข้อมูลเนี่ยพี่ลูกอยากข้ากันละเนี่ยแต่มาบีโร่แต่ละแกจะบิดมาการณ์นี้ปุ๊บนะเออที่เนี่ยอุจโน่ที่จะช่วยสิชาวเนี่ยจี ธรรมะตะเวนบ่เอ๋ชูไปแล้วตะกาจีอุเมนชวยอยู่ธรรมะจีตอติราสุมีตาสุโลดีเอ๋มาเสียจิมาจาเนี่ยธรรมะตะเวนเตยเวผิดมานี่ธรรมะดาดาอุเชนเนเวตะกาจีอุเมนชวยอยู่ธรรมะจีตอติราสุตะมีมาเอ็นจินเยมมาเน็นจินเยมมีตาสุโลเยธรรมะดาดากองโมโหจ้องจุไปแล้วดาดีนี่เนี่ย เอสวิยาเยเตียดีกันนะรู้ไหมครับนายอยู่จริงอยู่ใจเลยปุ๊บนะแล้วอยู่โน่ดีนี่เนี่ยไม่ได้ร้องว่าโหดอะไรเตียเยอเสตแต่ว่าป้าบ้าตาอักรันนะกุตละตุบ้าตามาละอาศัยดับเบิลยอนดับเบนะอีดับบุรานะตาดนะชูเบียวเกี่ยงว่าลูเดชุมกับพ่อหนุ่มยาเร่ยังเทียอสูจูรุโคจารุมุเกเรอสูมาโอวาระอันนี้จบ ตบบาบาตาอังกรณ์มะก้อมมุมันเนี่ยมะพิลุพิอังชังเจียเมย์ชุเรเอเชตคุตตะลัตุบาตาบาระคุตุก้อมมุมันเนี่ยพิลุพิอังจูซาเจียเมย์ชุเรเอเชตตั้งใจดับเบียวดับเบน่ะมีวิเศษกูพิเศษตั้งใจอังจูซาอัตุจายาเมย์ชุเรเอเชตมะก้อมมุเสียงก้อมมุเสียงพิอังสิโกตาเรามีเรื่องอะมะก้อมมุเสียงสุรานิปัตติเบียว เจตวะอุจโนเจ้าเกวามีเทนิยะก้าวมุสาวสุรานิปัตติเบียวดูดิเชกุดูก้าวมุเยพิโรเตนพิโรไทปงกุดูก้าวมุเยตัตวารุเยปอมาก้าวยุชนะกุปีนัยโวเอริกุดูก้าวมุโวตุเยจูจิจูโวนาเลปีโรกุดูก้าวมุพิโรชินสีปาว ตาอุจโนอุจังเปียเปียวเด็กนี่เนี่ยเจ้าตัวโมสิกูดามาเลยเอาละแล้วเด็กนี่เนี่ยก้องมูสาวสุดไปหมดนายอยู่จริงอยู่ใจยังเนาะที่เดียดเดตนาโลกมองว่าจะเด็กมันน่าจะเด็กมาเดียรอาลุงก็จะรอมุกเรียบเชียงกรมเยี่ยมแต่อีจันจีเลนเอาบุเรมาหากรุณาโก ที่เจ้าเดียร์ลงสมุทรที่เราบูมีน้ำบุเรตเวนยุดานยาดีบุรุษปัญญาโกโทมาหากรุณาโกปัญญาโกนับบ้านสุนุปเจียงจีตรงน้ำบุเรพิจิงกรมยาโกยุติมยานุสิโคปุระวจาอุจูอารมณ์ละอุจิโมปีโรอายุจุยายาเขาปรุณาตีดละเฮเรียปัญญาเบโซตาวิยดามโมหะตมา ตาเนรเมระโลกาเกโรนิโตเกตังกติวิโมตังกรุณาดีตละเฮเรยมหากรุณาโรเพียอิมยาโรสินะโลเลนชิโรมัววิทันโตปัญญาปิโสดาวิยตะโมหะตมะอรหัตเมติวุโรยาวเลมเพียวิสาติวุโรไม่มองโอเปควาโรมุวิทันโตตาเนรเมระโลกาเกโร ลุนเนบยมันตะตวานันดารุอีเจ้าที่ตันดุปลีกรูปิวยาตสุรีโรเสียตะเคเลมจิตโตมัววิทันโตกติวิโมตังทีวะมโนตังดิเรยานเนปีตะตริสาลายะชิงาตังโตกติโรมาลีทุตะเจเกนโตมัววิทันโตตุกตังตะตวารุอะอจุมยาจังหุมันโตสกาลองโกตามยะสุรโมววิทันโต โบราณเดชาลีอยากเตรียมยาโก้และบอดินาบรมยังเกลียวเพียงตาเทเนียมติเนียมปีตับยาเชิงโกรามยาจีโก้เมียงเตียวปกติยานาปกุโคสุปิญญาปรมะมามุโยนันเนียมชิดจาวาโรเพียงดีโตดูดี โอนิวนามากายวจีมโนชีวิตตนิดวาระปนามะภิญทุกขโยจุละสงโมหะสิกขุอุญญุปาอิญัสสวาพะยาတဝပပတာအကရဏံကုတလတုပသမရာသစိတပရိယောတပနံဣဒံဘုဒ္ဓနာသာကနံနဲ့မြတ်စွာဘုရားရဲ့အဆုံးအမဒေသနာတော်များစွာရဲ့အနစ်ချိုးလို့ဆိုရမယ်ဒီတရားကထာလေးမြတ်စွာဘုရားရဲ့အဆုံးအမဆိုတာအကြံဉာဏ်ဖြင့်ဣဒံဘုဒ္ဓံလို့သာကနာဆိုတာအဆုံးအမလို့အဓိပ္ပာယ်ရပါတယ်အဲ့ဒီသာကနာဆိုတဲ့အဆုံးအမမှာလည်းပဲဦးဇင်းတို့စေတပရာဒသာသနာအပြစ်အလျော်စွာဆုံးမတဲ့သာသနာလည်းရှိတယ်။အဲ့ဒါကဦးဇင်းတို့ဝိနည်းပိဋကတ်ပေါ့။နော်ယဟန်တော်တွေကဒီအမှုဟာမပြုတဲ့မှုဒီအမှုဟာပြုလို့ရှင်ဘလို့အဖြစ်တည်တင်းရောက်မယ်လို့ခေအနေနဲ့ပြောမယ်ဆိုရင်တော့ဥပဒေလို့ဆိုကြပါစို့။ဒါကိုဦးဇင်းတို့ယထာပတာရသာသနာလို့ခေါ်တယ်။နောက်ဦးဇင်းတို့ယထာနုရောမသာသနာလို့ရှိတယ်။အဲ့ဒါကဘာလို့ဆိုတော့တတဝါတို့ရဲ့အကျင့်နဲ့ဇေယိုက်ကိုလိုက်ပြီးတော့ငဲ့ပြီးတော့ဟောလေတရားအယထာနုလောမသာသနာအထူးသဖြင့်တော့တုတ်တန္တပိဋကဟာယထာနုလောမသာသနာပဲဒီတတဝါကတခိတရုရှိတရားအကျင့်ကိုသဘောကျသလားတရားအကျင့်ကိုသဘောကျသလားအလေအလတ်ကိုပဲသဘောကျသလားဘလို့ဟောတာကိုသဘောကျသလဲသူရဲ့အကျင့်ကဘာလဲသူရဲ့ဇေယိုက်ကဘာလဲဆိုတာကိုဝေချံခွဲပြန်ပြီးတော့တတဝါတို့ရဲ့အကျင့်နဲ့ဇေယိုက်ကိုလိုက်ပြီးတော့ဟောတဲ့ဒေသနာအမျိုးအစားပေါ့နော်သုတ္တန္တပိရိကနောက်ပြီးတော့ဦးဇင်းတို့ယထာဓမ္မသာသနာလေးအဲ့ဒါကတဘာဝအလျော်စွာဟောထားတဲ့တရားဒေသနာလေးအထူးသဖြင့်အဘိဓမ္မာပိရိကအဲ့ဒီသာသနာပဲဟုတ်ဒီကနေ့အဘိဓမ္မာခါတော်နေ့မှာအဲ့ဒါကိုပြောရရင်တော့တော်တော်ကောင်းမယ်ပေါ့နော်အဘိဓမ္မာတရားဆိုတာပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်ကိုဖျောက်ပြီးတော့တဘာဝတရားတွေရဲ့အကြောင်းအကျိုးဆက်ပြီးတော့ဖြစ်ပေါ်နေအောင်မြတ်စွာဘုရားဟောတာတဲ့ဒေသနာတွေလို့ကျဉ်းချုပ်ငွေနေနားလည်ရမယ်ပေါ့နော်အဲ့တော့သာသနာကိုဦးဇင်းတို့အဲ့ဒီလိုမျိုးခွဲခြားစိတ်ပြပြီးတော့ကြားရလဲရှိတယ်သာသနာဆိုတဲ့စကားလုံးလေးနဲ့ပတ်သက်ပြီးတော့ပရိယတိသာသနာပฏิပတ္တိသာသနာပရိဝိဒါသာသနာလို့ပြောရလဲကြားဖို့ရတယ်မဟုတ်လားအဲပရိယတိဆိုတာကတော့မြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတော်တွေပေါ့စာပေပေါ့ပฏิပတ္တိဆိုတာကတော့မြတ်စွာဘုရားဟောတာတဲ့ဒေသနာနဲ့အညီချမ်းသာတဲ့ချမ်းသာပံကိုရကြောင်းဒီလံကောင်းတွေကိုလက်တွေ့ကျင့်ကြံကြိုးကုပ်အထုတ်တဲ့အနေဒါလို့ဆိုရပါစို့ပฏิဝေဒါဆိုတာကတော့တကယ်ကျင့်ကြံကြိုးကုပ်အထုတ်လို့နောက်ခီးပေါက်သွားတဲ့သဘောနိဗ္ဗာန်ကိုမျက်မှောက်ပြုရတဲ့သဘောဒါကိုပฏิဝေဒါလို့ဒီလိုနားလည်ရနောက်ပြီးတော့ဦးဇင်းတို့သာသနာဆိုတဲ့စေလုံးလေးနဲ့ပတ်သက်ပြီးတော့ခေါင်းထဲပေါ်လာတာပြောရရင်တိလသာသနာတမာရီသာသနာပညာသာသနာလို့ဒီလိုလည်းပဲသုံးသုံးထားတာမတည်ဘူးလားရှိတယ်နော်အဲ့တော့ဦးဇင်းတို့စောစောကအတုံးလုံးလေးကတော့နည်းနည်းဟိုလူသားထဲမှာအယောင်နေမယ်လို့ထင်ပရိယတိသာသနာပိပတိသာသနာပိဝိရသာသနာဒါကအယောင်များတယ်သီလသာသနာတမာတိသာသနာပညာသာသနာဆိုတာဒါကလည်းအယောင်များတယ်ယထာပတာရသာသနာအပြစ်အလျော်စွာဆုံးမတဲ့ဝိနည်းပိကတိသာသနာယထာနုရောမသာသနာတတဝါတို့ရဲ့အကျင့်နဲ့ဇယိုက်ကိုလိုက်ပြီးတော့ဟောတဲ့အဆုံးအမဒေသနာလို့လေဒါကသုတ်တန်တာပိကတ်ယထာဓမ္မသာသနာတဘာဝအလျော်စွာဟောထားတဲ့အစိုးအမဆိုတာကြတော့နည်းနည်းလေးကြာဘူးနာဝအကျိုးလူငယ်လေးကြတော့နည်းကောင်းနည်းမယ်ပေါ့နော်ဒါလည်းပဲမှတ်သားစေရပါပဲအဲ့ဒီလိုသာသနာတော်အစိုးအမမြတ်စွာဘုရားရဲ့ဒီဒေသနာတော်လေးရဲ့အနှစ်ချုပ်လို့ဆိုရမယ်ဒီတရားကဒါလေးနော်မနေ့ကပါတဲ့တော့မကောင်းမှုရှာဒီကနေ့တော့ကောင်းမှုဆောင်အဲ့ဒီကောင်းမှုဆောင်ဆိုတာနဲ့ပတ်သက်ပြီးတော့ကောင်းမှုဆိုတာဘလို့တဘာဝတရားမျိုးလဲဘလို့အစွမ်းတတ္တိတွေရှိတာလဲအဲ့ဒီကောင်းမှုရဲ့အကျိုးကြီးဆုံးကိုသိမြင်နားလည်မှုအကြီးလေးလေးအဲ့ဒီကုသိုလ်ကောင်းမှုကိုပြုကျင်စိတ်ပေါက်လေလေဆိုတာလေးကိုအခြေခံထားပြီးတော့ဒီကနေ့ညဦးဇင်းတို့ကောင်းမှုဆောင်ဆိုတာလေးကိုပြောပါမယ်ဟုတ်လားအဲ့တော့ကောင်းမှုဆိုတာနဲ့ပတ်သက်ပြီးတော့ကုသလနော်ကုသလဆိုတဲ့ပါဠိစကားလေးကိုဒါကောင်းမှုလို့အဲ့လိုဗမာမှုပြုထားတာဒီကုသိုလ်ဆိုတဲ့ကုသလဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့အပြည့်အမှန်ကျမ်းဂန်တွေထဲမှာ ကုသလအနာဝိဇ္ဇဒုက္ခဝိပါကလက္ခဏာကုသလဆိုရဲကုသိုလ်ဆိုတာဘာကိုပြောတာတော့ဆိုတော့အနာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုပေးတဲ့သဘောရှိတဲ့တရားတွေလို့အဲ့ဒါလိုအဓိပ္ပာယ်ဖွင့်တာကုသိုလ်ရဲ့သဘောလက္ခဏာဘယ်လိုရှိကြလဲလို့မေးရင်အဲ့ဒီနှစ်ချက်ကိုအဓိကထားပြီးတော့ပြောလဲရမယ်ပေါ့ကုသိုလ်မှန်လို့ရှိရင်အနာဝိဇ္ဇအပြစ်ကင်းတဲ့သဘောရှိတယ်ဒုက္ခဝိပါကကောင်းကျိုးချမ်းသာကိုပေးတဲ့သဘောရှိတယ်။ကိုလုံးလိုက်တဲ့အလို့ဟာအပြစ်ကင်းသလားကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့အစွမ်းတတိရှိသလားဆိုတာကိုကိုယ်ကိုယ်တိုင်ထိုက်တဲ့ဉာဏ်ရှိမယ်ဆိုရင်ဒါလည်းပဲသိနိုင်မှာနော်။ဒါကြောင့်ပြည့်တဲ့ပေါင်းတော်လို့ကုသိုလ်ဆိုတာပါလေလို့မေးရင်အပြစ်ကင်းတဲ့ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့အလို့များအပြောများအတွေးများလို့အကျဉ်းကြီးအဲ့လိုနားလည်ရမှာ။အဲ့ဒီကုသိုလ်ကောင်းမှုတွေဟာပြုမယ်ဆိုလို့ရှိရင်ထို့ကုသိုလ်ကောင်းမှုနဲ့တန်တဲ့ကောင်းကျိုးချမ်းသာကိုတေချာဖို့ဖြစ်စေမှာပဲဒီနေရာမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုကိုဘာကြောင့်ပြုကြလို့တိုက်တွန်းရတယ်လို့မေးရင်မျိုးမျိုးသောချမ်းသာဒုက္ခတို့ဖြင့်ပြည့်စုံစေခြင်းလို့ပါလို့အဲ့ဒါလိုအထင်မြင်တော့ဖြစ်တတ်ဖို့လိုမယ်ဘာကြောင့်ကုသိုလ်ကောင်းမှုတွေကိုပြုဖို့မြတ်စွာဘုရားကဆုံးမရတာတော့တိုက်တွန်းရတာတော့လို့မေးရင်အမျိုးမျိုးသောချမ်းသာဒုက္ခတို့ဖြင့်ပြည့်စုံစေဖို့ချမ်းသာဒုက္ခဆိုတာလည်းအမျိုးမျိုးရှိတာဗျဒီရင်အဲ့တရားရဲ့နောက်ပိုင်းမှာပါလိမ့်မယ်เนาะအဲ့တော့ဒီနေရာမှာကုသိုလ်ဆိုတာအကြောင်းတရားဖြစ်တယ်ချမ်းသာဒုက္ခဆိုတာအကျိုးတရားဖြစ်တယ်ကုသိုလ်ဒီဟူသောအကြောင်းတရားနဲ့ကင်းပြီးတော့ချမ်းသာဒုက္ခဒီဟူသောအကျိုးတရားမရနိုင်ဘူးဒါကြောင့်ချမ်းသာဒုက္ခဒီဟူသောအကျိုးတရားကိုအလိုရှိကြရင်တရားဓမ္မတို့ဦးရှင်တို့တရားကုသိုလ်ကောင်းမှုဒီဟူသောအကြောင်းတရားကိုပြုလုပ်အထောက်အကူမလိုဘူးလားဘယ်လိုလဲအဲ့ဒါတော့ကုသိုလ်ကောင်းမှုတည်းဟူသောအကြောင်းတရားကိုပြုလုပ်ဖို့ကြိုးစားတဲ့နေရာမှာလည်းကုသိုလ်ကောင်းမှုရဲ့ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်ပုံတွေကိုကြည်ကြည်ပြန့်ပြန့်နားလည်ထားမယ်ဆိုရင်ပို့ပြီးတော့စိတ်အားထက်သာစွာပြုလုပ်နိုင်တဲ့အနေအထားကိုရနိုင်တယ်။ဒါကြောင့်ကုသိုလ်ကောင်းမှုတွေရဲ့အကျိုးကျေးဇူးတွေကိုဦးဇင်းတို့ကြိုးဖို့လိုလိမ့်မယ်။ပိတ္တတို့လည်းပဲများစွာလေ့လာဖို့လိုမယ်ပေါ့။ဒီနေရာမှာကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုဆိုတာဘယ်လိုချမ်းသာဒုက္ခတွေကိုဖြစ်စေနိုင်ပါလဲဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ပြောစရာအလွန်ကောင်းတဲ့တုတ်တန်ကတော့ခုတ္တပါဌာပါဠိတော်မှာလာရှိတဲ့နိရိကန္တတုတ်တန်ပဲအဲ့ဒီနိရိကန္တတုတ်တန်ကိုတချို့ပညာရှိဆိုရည်တွေကပိဋကတ်သုံးပုံရဲ့အနှစ်ချုပ်လို့တော့အဲ့လိုပြောတာရှိတယ်နိရိကန္တတုတ်တန်နဲ့ဒီဝိဒအလုံး90ရာခိုင်နှုန်းလောက်ဇာဝနာဝရှိပြီးသားတုတ်တန်ပါနိရိကန္တတုတ်တန်ဆိုနိရိကန္တဆိုတာကဘာလို့ဆိုတော့နိရိဆိုတာရွှေအိုးပဲ။နော်ရွှေအိုးဆိုတာကကုသိုလ်ကောင်းမှုကိုတင်စားပြီးတော့မြတ်စွာဘုရားဟောတာတဲ့အသုံးအနှုန်းလေးပါ။အဲ့ဒီတုတ်တန်ကိုပြောမယ်ဆိုရင်အဲ့ဒီတုတ်တန်ဖြစ်ပေါ်လာခြင်းရဲ့အကြောင်းလေးကဆက်ပြီးတော့ပြောမှပြည့်စုံလိမ့်မယ်။ဘုရင်တော်မြတ်စွာဘုရားခြေတော်အကြောင်းလိုက်တော်မှာသတင်းသုံးတော်မူခြင်းကာလ။ဒီနေ့တော့တဝိတိမြို့ထဲမှာရှိတဲ့တတိယတယောက်ကတန်ဃာတော်လေးကိုဘုရားအမှုရှိတဲ့တန်ဃာတော်လေးကိုသူ့အိမ်ကိုဆုံးနာပေးတယ်။ကံရသောပြန်တံငါဘုံပြန်စွာချမ်းချမ်းပြီးတော့သူ့ရင်ကိုဆွမ်းသာကြွ။အဲ့လိုနဲ့သူကဆုံးလုပ်ကြွေးတယ်ဆုံးကတ်တယ်ပေါ့။ကျဆောပြားရဲ့ဘေးကနေတန်းပြီးတော့ကြီးညိုပြီးတော့နေတဲ့အခါကောသလနေကြီးကဗဏ္ဍာရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အရေးတကြီးဆွေးနွေးတိုင်ပင်နေရာရှိတယ်ဆိုပြီးတော့မင်းကြီးတယောက်ကိုအဲ့ဒီတတိကြီးကိုအခေါ်ထုတ်တယ်။ဒီတတိကတိုင်ပြည်မှာတော်တော်အရေးပါတဲ့တတိလည်းဖြစ်မင်းနဲ့တူပါရဲ့။ဘယင်ကိုယ်တိုင်ကလိုက်ပြီးတော့ဖိတ်ခင်းရတယ်ဆိုတော့အဲ့တော့မင်းကြီးကရောက်လာပြီးတော့အရှင်တတိမင်းကြီးဘုရင်မင်းသားကတိုင်းပြည်ရဲ့ဘာသာရေးနဲ့ပတ်သက်ပြီးတော့အရေးတကြီးဆွေးနွေးတိုင်ပင်နေရရှိတော့နန်းတော်ကိုကြွားရောက်တော်မူဖို့ဖိတ်ကြားပါလေ။အဲ့လိုဖိတ်တဲ့အခါကျတော့အဲ့ဒီတတိကြီးကဘာပြန်ပြောတော့ဆိုတော့တော်တော်အတိတ်ပဲပါတဲ့စကားတစ်ခုပြန်ပြောတယ်။ဘာပြောတော့ဆိုတော့အေးပါတဲ့ကလာခဲ့မယ်။ဒါပေမဲ့အခုလောလောဆယ်မှာတော့ငါဟာရွှေအိုးပြုတ်နေတဲ့အခိုက်အတန့်ဖြစ်တဲ့အတွက်ကြောင့်မင်းခိတ္တခဏလောက်ဆိုင်ပါတော့။ငါရွှေအိုးမြုံနံပေးလို့ရှိရင်မင်းတို့မင်းတရားကြီးကြီးကိုငါအကြောင်းလာခဲ့ပါမယ်အဲ့ဒီစကားလေးပြန်ပြောတာတော့မင်းကတော့ဘလို့အတိတ်ပဲပေါက်သွားတယ်ဘလို့နားလည်သွားတယ်ဆိုတော့စာထဲမှာမပါဘူးသူပြန်သွားတော့လည်းဟိုမင်းကြီးဟိုတတိကဘယ်ချိန်မှနန်းတော်ကိုသွားတယ်ဆိုတာလည်းပဲမတတ်တင်တာမတွေ့ရအဲ့လိုနဲ့ဆုံးဖုံးပေးပြီဆိုတော့မြတ်စွာဘုရားကအဲ့ဒီတတိကငါအခုရွှေဟိုးမြုပ်နေတဲ့အခိုက်အတန့်ပဲရှိပါသေးတယ်မကြခင်ငါလာခဲ့ပါမယ်ပြီးရင်လာခဲ့ပါမယ်ဆိုတဲ့စကားလေးကိုအကြောင်းပြုပြီးတော့ရွှေဟိုးမြုပ်နေတယ်ဆိုတာကိုမြတ်စွာဘုရားအဲ့ဒီမှာအခြေတည်မဟုတ်ဘူး။ဒ ဒါကဒီစကားကိုပြောတဲ့ဒီတိရဲ့အရှိတွေ့ရတဲ့အလွန်မြင်မာတယ်ဆိုတာတော့သိနိုင်တယ်။ဒါပေတ္တတော်လည်းသဘောပေါက်ပြီးသားပါ။ဒီတိကဘာကိုရည်ရွယ်ပြီးတော့သူ့ကိုယ်သူသူဟာရွှေအုံမြုပ်နေတယ်လို့ပြောတာလည်းဆိုတာကိုလည်းပေတ္တတော်သဘောပေါက်ပြီးသား။ဘဝမှာအရေးအကြီးဆုံးအလုပ်လို့ဆိုရမယ်။ကုသိုလ်ကောင်းမှုများပြုလုပ်နေခြင်းကိုပဲဒါသူ့ကိုယ်သူရွှေအုံမြုပ်နေတယ်လို့ပြောတာ။ရှိခက်ကပစ္စည်းဥစ္စာတွေပိုးလာပြီးရှုဆောင်တာတွေများနေပြီဆိုရင်နောက်အနာဂတ်မှာတစ်ချိန်ချိန်မှာတော့အတုံးလိုလာတဲ့အခါမှာအကူအာရဖြစ်စီဖို့ဆိုပြီးတော့ပိုးလာတဲ့ကျွေတွေငွေတွေကိုဥရီတွေထည့်ပြီးတော့ညှုံ့နှံထားတဲ့လေထာရှိတယ်ပေါ့။နောက်ဒါကိုရွှေအုံမြုပ်တယ်လို့အဲ့ဒီမှာမြတ်စွာဘုရားကဒိဋ္ဌိကန္တသုတ်တံကိုအချက်တော်ဟောတယ်။ဟောတာကတော့သူကပထမပိုင်းလောကီလူတွေနဲ့တော်တော်ပါတယ်လို့ဆိုရမယ်။လောကီလူပါတာကအထူးမဟုတ်ပါဘူးသူကလောကီလူဦးဇင်းတို့လောကမှာရွှေအုံမြုပ်တယ်ဆိုတာကကိုမျောလင့်ထားတဲ့အတိုင်းအနာဂတ်တစ်ချိန်ချိန်မှာဒီရွှေအိုးဟာကို့အတွက်အာဟုရာဖြစ်ခြင်းလည်းဖြစ်မယ်ဖြစ်ခြင်းမှလည်းဖြစ်မယ်မသေးကြဘူးလို့အဲ့ဒါကိုအရင်စပြောတာ။ဘာလို့လဲဆိုတော့မြုပ်ထားတဲ့ရွှေအိုးတွေဟာအခက်မတင်လို့ရှိရင်နတ်တွေကကို့ကိုမုန်းနေလို့နေရာရွှေတာမျိုးလည်းရှိတတ်တယ်တဲ့။ဒါမျိုးဆိုပြန်ကိုယ်တိုင်ဟောတာ။ဟုတ်လား။ဒါပြီးတော့ကိုကိုယ်တိုင်ကအမှတ်မှားပြီးတော့ဘယ်တော့မြုပ်ထားမှမသိလို့လိုတဲ့အချိန်မှမရတာလည်းရှိတတ်တယ်။ဟုတ်လား။ပြီးတော့ဒီရွှေအိုးဟာအမျိုးမျိုးသောအကြောင်းကြောင့်ပျက်စီးမှုတွေကြုံနိုင်တယ်။ကိုမျောလင့်ထားတဲ့အတိုင်းကိုအသုံးလိုတဲ့ချိန်မှာအသုံးလိုတဲ့ချိန်မှာနော်ကို့အတွက်အသုံးချချင်မှလည်းချမယ်အသုံးချလို့ရချင်မှလည်းချမယ်ပေါ့မတေချာဘူးမရေရာဘူးစိတ်မချရဘူးတေချာဖို့တေချာတဲ့ရေရာတဲ့စိတ်ချရတဲ့အကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့ရွှေအိုးမြုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒီမှာရွှေအိုးအမျိုးအစားတနည်းအားဖြင့်ကုသိုလ်ကောင်းမှုအမျိုးအစား၄မျိုးမျိုးဆိုပြအဲ့ဒီမှာဟောအရှေ့ဦးအမျိုးသားဗနမျိုးတို့များလေးမျိုးတဲ့ယတ္တဒါနေနတိလေနတယမေနဓမေနဇနိတိတုနိဟိတောဟောတိအိဋ္ဌိယပုရိသတဝါဟောဒီလောကကြီးမှာယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်တော့အသိဉာဏ်ရှိတဲ့လူသားမှလို့ရှိရင်ရှေ့ဦးလေးမျိုးကိုပုပ္ပဝနောင်ရေးအတွက်ရည်ရွယ်ပြီးတော့ပြုလုပ်တော်အပြင်မြုပ်နှံထားရမယ်တဲ့အဲ့ဒီမြုပ်နှံရမယ်ရှေ့ဦးလေးမျိုးကဘာလို့ဆိုတော့ယတ္တဒါနေနတိလေနတယမေနဓမေနသဒါနရေတိလရေတယမရေဓမ္မရေဒါနဆိုတာကပိဋကတော်ကိုအရင်တို့အခြေချင်းတွင်ပြီးတော့အတိတ်ဝေရှင်းလင်းစရာလိုမဲ့မထင်ပါဘူးနော်မိမိပိုင်ထားတဲ့ပစ္စည်းဥစ္စာကိုတပါသောတတ္တဝါတွေချမ်းသာရေရှိရှုပြီးတော့ပေးနိုင်ကနိုင်ဝေနိုင်မြန်းနေလှူနိုင်တန်းနိုင်တဲ့သဘောကိုဒါနလို့ဆိုကြပါစို့နော်နောက်တိလဆိုတာကျတော့ကိုယ့်ရဲ့ကာယကံမှုဝစီကံမှုကိုအပြည့်ကင်းအောင်တန်ရှင်းအောင်စင်ကြယ်အောင်ထိန်းသိမ်းဆောင်ရှုပ်တာလူတွေအတွက်ဆိုရင်တော့အဓိကကတော့၅ပါးတိလပါပဲဟုတ်လားတန်နိုင်တဲ့ရရှင်းပါတိလဆောင်သိမ်းပေါ့အဲ့ဒါတိလတွေကိုတော့ရွှေဖို့ပေါ့ဒါနရဲ့တိလရဲ့တတိယမြောက်ကပါလေတော့တန်ယမရဲ့တန်ယမဆိုတာကတော့သူကကိုယ်နှုတ်နှလုံးကိုသူကအပြည့်ကင်းအောင်တန်ရှင်းအောင်ထိန်းသိမ်းဆောင်ရှုပ်တဲ့ပဲပေါ့အဲ့ဒါကိုမင်းမဆိုဘုရားကြီးကတော့အလွယ်နာလေအောင်တမာတိလို့အရာကောက်ပြတယ်။နောက်တန်ယမအရာပါကိုကောက်တယ်တမာတိတဲ့။နောက်ဓမ္မတဲ့။စောတမြောက်ရှိဦးကဓမ္မဆိုတာကဒါအောင်ဆိုင်တဲ့မာနလုံးဆင့်ပြီးတော့ရေးတဲ့ဓမ္မမဟုတ်ဘူး။နော်။ဒါရင်းရဲ့မရဲ့ရေးထားတဲ့ဓမ္မ။အဲ့ဒီဓမ္မဆိုတာကအိန္ဒိယ၆ပါးကိုလိမ္မာအောင်ရှင်းကြည့်အောင်ဆုံးမလား။ဆိုလိုတာကမြင်ရတာတွေနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်အောင်တင်းတင်းနိုင်တဲ့သဘောမလွယ်ဘူးနော်ကြားရတာတွေနဲ့ပတ်သက်ပြီးတော့အလိုဆန္ဒတွေမကျေနပ်မှုတွေအာယုရဲ့သဘောကိုအမှန်မသိမှုတွေဒါတွေမဖြစ်အောင်တင်းတင်းနေတဲ့သဘောနန်းရှူရတာတွေနဲ့ပတ်သက်ပြီးတော့စားသောက်ရတာတွေနဲ့ပတ်သက်ပြီးတော့တွေးကြည့်ရတာတွေနဲ့ပတ်သက်ပြီးတော့တွေးချင်မိတာတွေနဲ့ပတ်သက်ပြီးတော့အလိုဆန္ဒတွေမကျေနပ်မှုတွေမိုင်မဲမှုတွေမဖြစ်အောင်တင်းတင်းနေတဲ့သဘောဆောင်းလျှောက်တဲ့သဘောဆုံးမတဲ့သဘောဒါကိုဓမ္မလို့ခေါ်တယ်အဲ့ဒါကိုမင်းဝန်းစတော်ကြီးကပညာလို့အရာကောင်းကြတယ်ဘုဒ္ဓဘာသာပညာကိုပြောတာလို့အကျဉ်းမြဲဆိုကြီးကရှင်းလင်းချက်ထုတ်ပြတယ်။နောက်ပြီးတဲ့ပေါင်းတော်အောင်တို့ရွှေအိုးလေးလုံးကိုမိမိတို့အိဉ္ဇဉ်တုံဘောဟာအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒါနရဲ့သီလရဲ့တမာတိရဲ့ပညာရဲ့လို့လေးမျိုးရအောင်လား။ရတယ်။အဲ့ဒီလေးမျိုးကိုတစ်မျိုးမျိုးပြုမိရင်အဲ့ဒါအဲ့ဒီနေ့ကိုဟာရွှေအိုးမျိုးလဲရတဲ့နေ့။အဲ့ဒီမြုပ်နှံထားတဲ့ရွှေအိုးဟာအလုံးမစိချာပေးကြတယ်။ဟုတ်အကျိုးမပြီးခကြီးမရောက်ပါလားလို့ဘယ်တော့မှတွေးပူစရာမရှိဘူး။လုံမိထားရင်လုံမိထားသလောက်အဲ့ဒါကိုယ်တန်တမှာဖြစ်တဲ့တရားဖြစ်တဲ့တရားအဲ့ဒါကိုယ်ပိုင်ဥစ္စာလည်းဖြစ်တယ်။ကိုယ်ကိုတေချာပေါင်းဆောင်ဆောင်ပဲအရာလည်းဖြစ်တယ်။အဲ့ ဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကစိတ်ချမှုရှိအောင်အဲ့ဒီပစ္စည်းအဲ့ဒီရွှေအိုးရဲ့အရှိအသွေးတွေကိုမြတ်စွာဘုရားအများကြီးဟောတယ်။နော်စိတ်ဝင်စားတဲ့အကောင်းတွေလို့အရှင်ကတော့ထင်ပါတယ်။နော်အဲ့ဒီရွှေအိုးလေးလုံးကိုသူ့ရဲ့အရှိအသွေးကစဟောတော့ဆိုတော့ဧတာသူဏိဟိတောဟောတိဧတာနိတိသူဏိဟိတောအဇေယောအနုကာမိကောပဟာယကမဏီယေသူဧတာအာရာယကိစ္စတိဟောစပြောတယ်နော်။အဲ့ဒါပြောတာတော့ဆိုတော့ဧတာသူဏိဧတာနိတိသူဏိဟိတောဒီရွှေအိုးလေးလုံးကိုကောင်းစွာမြုပ်နှံထားမယ်ဆိုရင်တနည်းအားဖြင့်ကောင်းစွာပြုတ်ထားမယ်ဆိုလို့ရှိရင်ဒါနာဘုရားဖြစ်ဖြစ်သီလဘုရားဖြစ်ဖြစ်တမာရီဘုရားဖြစ်ဖြစ်ပညာဘုရားဖြစ်ဖြစ်ကောင်းစွာလုပ်ထားမယ်ဆိုလို့ရှိရင်တဲ့အာစီယောအနုကာမိကောတဲ့အာစီယောဆိုတာကသူများကဒါကိုအနိုင်အထက်လူယူလို့အနိုင်ကျင့်ပြီးတော့ယူလို့မရနိုင်ဘူးတဲ့ဘလောက်ကုတ်တဲ့အရှင်ဝါကြီးတဲ့လို့အစစရတာတဲ့လူကပဲဖြစ်ဖြစ်ဒီပြင်ဒီပြင်ပစ္စည်းတွေကိုအရှင်ဝါသုံးပြီးတော့ယူသွားမယ်ဆိုရင်ကိုပေးလိုက်ရပါကိုတကယ်ပိုင်တယ်လို့ဆိုနိုင်မှုပေါ့ကျွန်တော်ကဒီကုတ်တန်တာမှာဖြစ်ထားတဲ့ဒီရွှေအိုးလေးလုံးကတော့ကိုပြုတ်ထားမိပြီဆိုရင်တော့ဘယ်သူမှကိုကိုအနိုင်ယူလို့မရဒါကစားတော့နော်အစီရောတဲ့သူများကကိုကိုမနိုင်အပ်ဘူးတနည်းအားဖြင့်သူများရဲ့အနိုင်ကိုမခံရဘူးအဇေယောအနုကာမိကောအနုကာမိကောဆိုတာကအစင်လိုက်တယ်လို့အဓိပ္ပာယ်ရတယ်တစ္ဆာရှိတယ်ပေါ့ဗျာကိုယ့်ရဲ့အရေးကကိုယ်နဲ့ဘယ်တော့မှမခွဲလို့လို့မျိုးကိုပြုတ်ထားတဲ့ဒီကောင်းမှုဟာကိုယ့်မှာအမြဲတမ်းရှိနေတယ်အစင်လိုက်တယ်အနုကာမိကဒီနေ့မောင်ရှင်တို့အနုကာမိကဥစ္စာဆိုတာနဲ့ပတ်သက်ပြီးတော့ဦးရှင်တို့ကျမ်းစာတွေထဲမှာဥစ္စာပစ္စည်းကို၄မျိုးလောက်ပန်းချပြီးတော့ပြောထားတာရှိတယ်ပေးတဲ့တို့လည်းမှတ်သားဖို့မေးထင်ပါတယ်သို့တော့တရားရဲ့အရာတွေပိုးပေါ်အောင်ဦးရှင်တို့ကျော်လက်ဆန်းနဲ့ပြောရမယ်နော်အေးဥစ္စာ၄မျိုးရှိတယ်တဲ့နံပါတ်၁ပါဥစ္စာလဲဆိုတော့ထာဝရဥစ္စာဟောထာဝရဥစ္စာဆိုတာကရွှေ့လို့ပြောင်းလို့တည်လို့ယူလို့မရတဲ့နော်အိမ်ချမ်းကြီးတွေလေယာဉ်ကြီးเนาะဒါမျိုးကိုသာဝရဥစ္စာလို့ခေါ်ရဲ့နောက်ဒုတိယဥစ္စာကစင်ကမဥစ္စာလေစင်ကမဥစ္စာဆိုတာကရွှေလို့ပြောင်းလို့တည်လို့ယူလို့ရတယ်ရွှေတို့ငွေတို့ဇာနာပစ္စည်းအမျိုးမျိုးဒါကိုစင်ကမဥစ္စာလို့ခေါ်တယ်နောက်တတိယဥစ္စာကတော့အင်္ဂါတမဥစ္စာလေဒီဥစ္စာပစ္စည်းကနည်းနည်းလေးအဆင့်အတန်းရှိတယ်အင်္ဂါတမဥစ္စာဆိုတာကအတ္တမွေးဝမ်းကြောင်းမှုပညာရဲ့တစ်ခုခုကိုကျွမ်းကျင်ခြင်းဖြင့်တက်ရောက်တဲ့သဘောအတူကပို့ပြီးတော့အရေးသွေးရှိလာတယ်နော်အေးအဲ့ဒါကိုယ့်ရဲ့အင်္ဂါခြေလက်နဲ့တူတဲ့ဥစ္စာလို့မြတ်စွာဘုရားတင်စားပြီးတော့ဟောတာအင်္ဂါခြေလက်နဲ့တူလေဆိုတာဘာကိုပြောတာလဲကိုယ်တက်ထားတဲ့အသက်မွေးဝမ်းကြောင်းမှုပညာရဲ့လေတစ်ခုခုကိုပြောတာဘယ်လိုပညာရဲ့လို့မဆိုလိုဘူးနော်ပညာရဲ့တစ်ခုခုကိုတက်ထားပြီးဆိုရင်တော့အစာဆုံးအရင်အဖြာအသေးစိတ်ကျွမ်းကျင်ခြင်းတက်ဖို့လိုလို့မယ်အစာဆုံးတက်ထားမယ်ဆိုတော့ဘလို့တေးတဲ့ပညာရဖြစ်ဖြစ်ကိုယ့်ကိုတန်ဖိုးဝမ်းကြောင်းမှုဖြစ်စေနိုင်တယ်။ဒါကြောင့်ဦးရှင်တို့ငယ်ငယ်တုန်းကနှမိုလည်းမှုအတက်ဆုကိုငဲလို့တော့အမမေညာနဲ့ရင်ဖြားကုန်ရှင်တက်မြောင်မြင်ကတန်မွေဝမ်းကြောင်းဖြစ်တော့ရှောင်း၏။ဘယ်တော့မှစံလုပ်တဲ့တိုးနေကလေးတော့မသိဘူး။တော်တော်တော့ကောင်းတယ်လို့ဦးရှင်ယူဆပါတယ်။နော်။နှမိုလည်းမှုအတက်ဆုကိုငဲလို့တော့အမမေညာနဲ့ရှင်ဖြာကုန်ရှင်တက်မြောင်မြင်ကတမွေဝမ်းကြောင်းဖြစ်တော့ရှောင်း၏။ထက်ရှင်းစရာလိုမှမထင်ပါဘူးနော်။အေးအဲ့ဒီလိုမျိုးအတက်ပညာကိုဘာလို့ခေါ်တော့အင်္ဂါတမဥစ္စာတဲ့ကိုယ့်ရဲ့အင်္ဂါခြေလက်နဲ့တောင်တူတဲ့ဥစ္စာပစ္စည်းတဲ့တချို့ကငါတို့ကခြေလက်နဲ့မဟုတ်ဘူးဟောအလုပ်ချက်ချတာရှိတယ်နော်အဲ့ဒါဘာကိုပြောတာလဲသူတို့ကဘာကိုရည်ရွယ်လဲလဲတော့မသိဘူးဒီမှာတော့အင်္ဂါတမဥစ္စာကိုအင်္ဂါခြေလက်လို့သုံးထားဟုတ်ရလားအေးနောက်၄ခုမြောက်သုံးထားတဲ့ဥစ္စာပစ္စည်းကယခုပြောနေတဲ့ရွှေအိုလေးလုံးပဲအနုကာမိကဥစ္စာအနုကာမိကဆိုတာအဆောင်အတိတ်ပဲပြောရမယ်ဆိုရင်အစင်လိုက်တယ်တဲ့အမြဲလိုက်တယ်ပေါ့အဲ့ဒါကိုမြတ်စွာဘုရားကဘယ်လိုဆက်ပြီးတော့ဟောတော့ဆိုတော့ဣတဏိတိသူနေတော့အဇေယောအနုကာမိကောပဟာယကမဏီယေသူဣတအာရာယကိစ္စတိပဟာယကမဏီယေသူအလုံးကိုစွန့်ပြီးတော့တွားရတဲ့အခါမှာဣတံအဲ့ဒီရွှေအိုးတွေကိုအာဒါယယူပြီးတော့ကိစ္စတိပေါ်နိုင်နေတယ်အလုံးကိုစွန့်ရတဲ့အခါမှာတော့သူ့ကိုကိုယ်ကစွန့်စရာမလိုဘူးလေကဲဘလောက်အားကိုးစရာကောင်းလဲစဉ်းစားချင်တော့တရားတော်မှတို့ဒါကြောင့်ဘဝမှာလူရကျိုးအနှက်ဆုံးအလုပ်တွေကုသိုလ်ကောင်းမှုမျိုးစုံပဲဒါဥစဉ်တို့ပေးတဲ့တို့ဉာဏ်ရှိရင်ရှိတယ်လို့လက်ခံနိုင်မယ်ထင်ပါဟိုဘုန်းကြီးကချီပြီးတုတ်ပြီးပြောတယ်လို့တော့မထင်သေးရင်မဟုတ်လားဉာဏ်ရှိရင်လက်ခံနိုင်မယ်ဆိုတော့လက်မခံရင်တော့ညာမရှိတော့ပါဘာတန်းနိုင်ဟုတ်လားနော်အေးတာယမေးတော့ပါတော်တော်တို့ပဟာယကမဏီယေသူ အလုံးကိုစွန့်ပြီးတော့သွားရတဲ့အခါမှာတော့အေတံအာရယကိစ္စတိဒီချွေဦးလေးလုံးကိုကိုဟန်ယူပြီးတော့ပါနိုင်တယ်။အဲလိုမျိုးဆိုမြောက်တာ။နောက်ပါဆက်ပြီးတော့ဟောတော့ဆိုတော့အပ္ပာဒရဏမင်းကြီးတံအာသောရဟရဏောနေရီဟော။ဒီချွေဦးဟာတဲ့အပ္ပာဒရဏမင်းကြီးတံအင်းကြီးတံတပါးသောသူတို့နဲ့အပ္ပာဒရဏလုံးဝမဆက်ဆံဘူးလေ။ကဲသူများနဲ့ဆက်ဆံတယ်ဆိုတာစိတ်ပျက်စရာကောင်းတယ်လို့အရှင်းထင်တယ်။ကိုစိုးကိုယ်ပိုင်မရှိဘူးလို့လည်းပဲဆိုလိုရရောက်တယ်။သူများကဝမ်းဝမ်းဆွဲနေကိုကစိတ်တိုင်းမကြစိတ်တိုင်းကြရင်တော်တော်ကြီးပါရဲ့စိတ်တိုင်းမကြရင်ဒါဒုက္ခရောက်တယ်ခုဒီရွှေဦးလေးလုံးကတော့ပါတယ်တော့ဘယ်သူနဲ့မှမဆက်ဆံဘူးတဲ့တော်တော်ကောင်းတာအာတာရဏမေညေတအင်းညေတသူတော်ဘာလုံးနဲ့အာတာရဏလုံးဝမဆက်ဆံဘူးအာသောရဟရဏောနေရီတလုံးအစွန်းတက်တဲ့လူစုတစ်ခုကလည်းပဲဒါကိုဆောင်ယူသွားလို့မရဘူးတဲ့အဲ့ဒါဒီပစ္စည်းဥစ္စာရဲ့တနည်းအားဖြင့်ကုသိုလ်ကောင်းမှုရဲ့မိမိအပေါ်မှာတစ္ဆာရှိဖို့အမတ်တန်ချက်ရှိဖို့ခိုင်မြဲဖို့ပြတဲ့စကားပေါ့အဲ့ဒီလောက်ခိုင်မြဲတဲ့တစ္ဆာရှိတဲ့ဒီကုသိုလ်ကောင်းမှုဟာကိုယ့်ကိုဘယ်လိုချမ်းသာတယ်နဲ့အကျိုးကျေးဇူးပြုမှလဲဟောဒီအပိုင်းလေးဆက်ပြီးတော့ပြောစရာလိုလာပြီနော်အဲဒီလောက်တစ္ဆာရှိတဲ့အမတ်တန်ချက်ရှိတဲ့ကုသိုလ်ကောင်းမှုဟာကိုယ့်ကိုဘယ်လိုချမ်းသာစေမှလဲဘယ်လောက်ထိကောင်းစေမှလဲအဲ့ဒီချက်ကပိုးပြီးတော့တောင်းအားရစရာကောင်းတယ်မြတ်စွာဘုရားဟောထားတာတပိတဘောတရောင်းတို့မြတ်စွာဘုရားရဲ့တပိညုတညာအလုံးကိုတည်တော်မူမြင်တော်မူတဲ့ညာကိုယုံကြည်ကြတဲ့ပုဂ္ဂိုလ်ကြီးရှိပါဟုတ်လားအေးအဲ့မြတ်စွာဘုရားဘယ်လိုစဟောတော်ဆိုတော့ချမ်းသာဒုက္ခကိုဘယ်လိုဖြစ်စီမှလဲဆိုတဲ့အချက်ကိုဘယ်ကစပြောလဲထင်တော့စိတ်ဝင်စားတဲ့အရောကောင်းနေတယ်။နောက်ပါပြောတော်ဆိုတော့သူဝနာတာသူတရတာသူတန်ဌာနာသူရူပန္တာအာရိပိစ္ဆပိဝါရောတပ္ပမိတေနလဘတိ။ဟောအဲ့ဒါပါပြောတော်ဆိုတော့သူဝနာတာရုပ်အဆင်းလာတယ်ရုပ်အဆင်းလာတယ်ဆိုတာလူရဲ့အယောင်ကိုရည်ရွယ်ပြီးတော့ပြောတာဘလို့အယောင်ကိုသဘောကျတော့ကိုယ်သဘောကျတဲ့အယောင်အများတော်ဖြစ်တော့ဝါဝါလေးကိုသဘောကျကြမှာပါပဲဟုတ်လားအဲ့တော့သူဝန္ဒကလူတယောက်ရဲ့ရုပ်ကြီးအယောင်ဒါကိုပြောတာနော်နောက်သူတရတာဆိုတာကအတန်ကောင်းတာကိုပြောတာဒါကုသိုလ်ကောင်းမှုတွေကိုတော့ရွှေအိုးကပေးနိုင်တဲ့အကြီးအသေးတွေကိုခုစပြောတော့နော်ရုပ်အယောင်ကောင်းစီမယ်ပြီးရင်အတန်ကောင်းစီမယ်နောက်သူတန်တာနာလေအဲ့ဒါကပုံတန်ကောင်းစီမယ်ဟောအသေးစိတ်တော့တော့မြတ်စွာဘုရားလူတယောက်မှာအယောင်လေးကြီးလှနေလို့လည်းမပြေးသေးဘူးနောက်အချိုးဆက်လေးရတယ်ပြေးပြေးအောင်မှာပိန်လုံးရင်လည်းမကောင်းဘူးဝါလုံးရင်လည်းမကောင်းဘူးပုတ်ရင်လည်းမကောင်းဘူးရှည်ရင်လည်းမကောင်းဘူးချူလုံးရင်လည်းမကောင်းဘူးမဲလုံးရင်လည်းမကောင်းဘူးဟောအဖြစ်ဆိုတာအဲ့လိုလေးရှိရင်ကိုယ်ပါလေတော့သူ့ဝန္ဒတာအစင်းကောင်းမယ်နောက်သူတန်တာနာပုံတန်ကောင်းမယ်နောက်သူရူပါတာတချို့ကအရင်လဲလှတယ်ပုံပရံကလည်းပဲအချိုးဆက်လည်းအလွန်ကြတယ်ဒါပေမဲ့မလှဘူးဆိုတာလည်းရှိတယ်ဟုတ်လားမျက်နှာပေါက်ကဘယ်နာကလိုနေတာတော့ရှိနေသေးတယ်လူတယောက်လှတယ်လို့ကြည်ကောင်းတယ်လို့ပြောဖို့ဆိုတာကတော်တော်တော့မလွယ်ဘူးဗျဟုတ်လားဒီချက်နဲ့ပတ်သက်ပြီးတော့စဉ်းစားကြည့်ရင်စိတ်ဝင်စားစရာတော့ကောင်းတယ်ဒီလူတယောက်လှတယ်ဆိုတာကိုဘယ်လိုအနေသားတွေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်လိုက်တာတော့အောင်းအောင်းစရာကောင်းတာကတယောက်နဲ့တယောက်တူးနေတယ်ဆိုတဲ့အချက်ဒီလူကိုလှတယ်တော့ပြန်ဟိုလိုလည်းဟုတ်တယ်အဲ့ဒါလှတယ်ဟိုလိုလည်းလှတယ်လို့ပြောကြတာမရှိဘူးလားရှိတယ်ဘယ်လိုများတိုင်ပင်ထားတာတော့ဒါကဦးဇင်းစင်လာဟာလို့ပြောတာပါဟုတ်လားခုမြတ်စွာဘုရားကလူကြည့်ကောင်းတယ်ဆိုတာနဲ့ပတ်သက်ပြီးတော့ရုပ်ရှင်နဲ့ပတ်သက်ပြီးတော့သုံးချက်ပြောတယ်နောက်သူ့ဝနာတာအယောင်လည်းကောင်းမှုလို့မယ်သူ့တန်တာနာပုံတန်တာလည်းကောင်းမှုလို့မယ်သူ့ရူပတာအစရာရာပြည့်ပြည့်ဖို့အဓိကကသူ့လူပါလာဆိုမျက်နာကိုပြောတာ။နော်ဒါကောင်းလို့ဆိုရယ်ဖတ်တယ်။ဒါကတရားမလို့ဦးရင်တော့ဟိုဥလူစင်လူသားတိုင်းလူချင်းမမောတဲ့အရာတွေမှာဒါကဟိုကိုစိတ်ကိုလည်းပဲအမှန်တိုင်းသိဖို့လိုတယ်နော်။လူချင်းမလည်းနဲ့မလူချင်းဘူးလို့ထင်တာရလည်းပဲဒါသိပြီးတော့ဟာမရဘူးလို့ဦးရင်ထင်။ဟုတ်လား။အဲ့တော့မြတ်စွာဘုရားကအဲ့ဒီအချက်တွေကိုတပတ်မေတ္တာလပတိဒီရွှေဦးကပေးမယ်လို့ပြောတာ။သူဝန္ဒတာအရှိကောင်းတယ်သူတတနာပုံတန်ကောင်းတယ်သူရူပတာရုပ်ရှင်ကောင်းတယ်ဒါလည်းမကဘူးသူတရတာအတန်လေးကောင်းတယ်ဒါအတန်ဆိုတာလည်းရှိကံကြောင့်ဖြစ်တာတကယ်တမ်းကဒီအတန်ဆိုတာကတော့တကားပြောရရင်တော့လူတိုင်းဖြစ်တာပဲလေသို့တော့ဘယ်နာလေးကဒီဘလို့ချိုးပြီးတော့ဘလို့ဩဇာတက်ပါပြီးတော့ဘလို့လွှမ်းမိုးနိုင်တဲ့အတန်တက်လေးတတော်တော်ကိုအရေးကြီးတယ်လို့ဦးဇင်းထင်တယ်လူယူလို့မရဘူးတော့ဒီကိစ္စမှာခုနေ့လည်းဦးဇင်းကတိဝဆိုဘုရားကြီးရဲ့အတန်ကိုနားထောင်ရင်လည်းဩဘယ်ဘဝကကုသိုလ်ကံတွေလဲမတည်ဘူးလို့ဒါစဉ်းစားမိတယ်။နော်။ဒါမျိုးကိုလှုပ်ယူလို့မရနိုင်ဘူး။ဒါပေမဲ့လို့လှုပ်ယူလို့မရနိုင်ဘူးဆိုတာကချွင်းချက်ကတော့ဒါပဲ။ဒီချွေအိုးလေးတုံးကိုမြုပ်နှံမယ်ဆိုရင်တော့ရနိုင်တယ်။အခုမှလှုပ်ရင်တော့မရဘူးလို့ပြောတာ။ ဟုတ်တယ်မဟုတ်လားဒါပေမဲ့အခုလောက်တိုင်းတော့နောက်တစ်ချိန်မှာတော့ရနိုင်မယ်အကြောင်းတရားဆိုတာရှင်းဦးဆိုတာဖြစ်နေရမယ်သဘောရှိတာတော့အမှန်ပဲနော်ပြီးမှအကျိုးတရားဆိုတာရတာဒါပေမဲ့ကိစ္စမျိုးမဆိုအဲ့ဒီတိုင်းပဲပေါ့လားအေးအဲ့ဒါမြတ်စွာဘုရားကအဲ့ဒါကိုပြောတာသူအနာတာသူတရတာသူတန်ထာနာသူလူပန္တာအာတိပိစ္ဆပိဝါအာတိပိစ္ဆပိဝါလားဆိုအာတိပိစ္ဆဆိုတာအစိုးရခြင်းအစိုးရရဲ့ဆိုတာအရန်ကြီးကြီးကျယ်ကျယ်ရေးကိုပြောတာတော့မဟုတ်ပါဘူး။အရန်ကြီးကြီးကျယ်ကျယ်အစိုးရရင်လည်းကောင်းပါလေ။ကိုယ့်ရဲ့အတိုင်းအဝိုင်းကိုယ့်နဲ့ဆက်ဆက်ရမှာကိုယ့်ရဲ့ဩဇာရှိတာကိုပြောရင်ပြီးရ။ဒါလည်းပဲအလုံးမလိုချင်စရာကောင်းတယ်လို့ထင်။မရဘူးဆိုရင်ဒါတော့တော်တော်ခံရခက်တဲ့ကိစ္စ။နော်တရားဓမ္မလည်းဟုတ်လား။ဒါကြောင့်ပါဠိပစ္စာနဲ့အစိုးရခြင်းပရိဝါဒနဲ့အချမ်းရရှိခြင်းဒါရီအလုံးကိုတပ္ပမေတ္တနာလပ္ပတိဆိုတော့ကပြောရတဲ့ကုသိုလ်၄မျိုးကပေးလိုက်မယ်ဒီမြေမျိုးကမပေးနိုင်ဘူးဘေးရကမှမပေးနိုင်ဘူးအကုသိုလ်ကောင်းမှုရဲ့အစွမ်းအသက်တွေကိုစပြောတာအဲ့ဒီကစပြောတာနောက်ရုပ်ရည်လာတဲ့အတန်ကောင်းတဲ့အစိုးရတဲ့အချမ်းရံပေါ်တဲ့ဒီကစပြောတာဟုတ်လားနောက်ပြီးတော့ပြောတော့ဆိုတော့ပရိသရိစ္ဆာဣတရိယစကဝတိဒုက္ခံပိယပိယဒုက္ခဒေဝရိစ္ဆံပိဒိဋ္ဌိတပ္ပမေတ္တနာလပ္ပတိဟုတ်ပရိသရိစ္ဆာဣတရိယအစိုးရတဲ့ပရိသရေမဲဣကရေမဲနောက်ဆုံးစတဝတိဒုက္ခပိယစကြဝဠာမဲလူစည်းစိမ်မှာတော့အကြီးအကျယ်ဆုံးတော့ချမ်းသာလို့ဆိုရပါစို့ဒါရမကဟုတ်တဲ့ဒေဝရိစ္ဆံပိဒိဗ္ဗေတုနတ်မှာဖြစ်တဲ့ချမ်းသာဒါရမလို့ဦးရှင်တို့ကိုမမြင်ရလို့ကိုမသိရလို့လောလောဆယ်မသိရလို့ဒါကိုအရင်ကြီးစိတ်ထဲမှာခံစားတော့ရခြင်းမှာရမယ်ပေါ့သို့တော့အလုံးကိုသိတော်မူမြင်တော်မူလေမြတ်စွာဘုရားကတော့လူချမ်းသာဆိုတာမချမ်းသာနဲ့နှိုင်းစာလို့ရှိရင်မြေပြားမှာတီးနေတဲ့နှင်းကြောင်နဲ့သမုဒ္ဒရာလေးထဲမှာရှိတဲ့ရေတော့ကွာချလေလို့မြတ်စွာဘုရားဟောတာဒါပေမဲ့လူတွေကတော့ကိုယ့်ဟာကိုယ်တော့အကြီးကြီးထင်တာပါပဲဟုတ်လားဒါမှတိရိစ္ဆာန်တွေနဲ့လူတွေနဲ့နှိုင်းစာနဲ့တိရိစ္ဆာန်တွေကလည်းသူ့တို့တို့ကျင်းနေနေတာပဲလေဟုတ်တယ်မဟုတ်လားသို့တော့လူဝိဋ္ဌံချမ်းသာကိုလည်းသိနိုင်တယ်လူချမ်းသာကိုလည်းသိနိုင်တယ်အဲ့တော့သူ့ဟာကဘယ်လောက်ကိုယ့်ဟာကဘယ်လောက်လို့လူကသိနိုင်တယ်ဟောနတ်တွေကြတော့လည်းပဲအဲ့လိုမျိုးဓမ္မတို့စဉ်းစားကြရမကောင်းဘူးလားကောင်းတယ်နော်အေးဒါကြောင့်အဲ့လိုချမ်းသာမျိုးကိုလည်းပဲတပ္ပမေတ္တနာလပ္ပတိဒီရွှေအိုးလေးမျိုးကရအောင်ယူပြီးတော့ပေးလိမ့်မယ်လို့မြတ်စွာဘုရားဟောတယ်နောက်ဦးဇင်းတို့မြတ်စွာဘုရားကတခါလေပေါင်းပြီးတော့ချမ်းသာဒုက္ခကိုတယုံနဲ့စုပြီးတော့တခါဟောလိုက်ပြန်တယ်အဲ့ဒါကဘာလို့ဆိုတော့မာနုတိကာသတမ္ပတိဒေဝလောကိသာယာတိယာသနိဗ္ဗာန်တမ္ပတိတမ္ပမိတ္တနာလပတိ ਨੇ အရက်ထဲမှာလူတွေတုံးနေတဲ့စကလုံးလေးကကျန်ကန်နဲ့လာပြီးတော့ညီးနေတယ်နော်မာနုတိကာသတမ္ပတိဆိုတာကလူချမ်းသာကိုပြောတာလူဘဝရဲ့ပြည့်စုံခြင်းပေါ့ဗျာတမ္ပတိရာပြည့်စုံခြင်းကိုတိုင်ရဟောတာမာနုတိကာသတမ္ပတိဒေဝလောကိသာယာတိနတ်ဘဝရဲ့ပျော်မွေ့ရခြင်းသာသနိဗ္ဗာန်တံပတ္တိဟောနိဗ္ဗာန်ချမ်းသာပါလာလူချမ်းသာမက်ချမ်းသာနိဗ္ဗာန်ချမ်းသာဇမချမ်းသာကိုနှချမ်းသာတွေထည့်လိုက်ဟုတ်လားအဲ့တော့လူတွေပြောနေတာကလူချမ်းသာနှချမ်းသာနိဗ္ဗာန်ချမ်းသာချမ်းသာဘယ်မျိုးလို့သုံးမျိုးအဲ့ဒီချမ်းသာသုံးမျိုးကိုတပ္ပမေတ္တနာလပ္ပတိဟောဒီရွှေအိုးလေးလုံးကပေးလိုက်မယ်တာမြတ်စွာဘုရားဟောနော်အဲ့ဒီမှာအသေးစိတ်ပြီးတော့နောက်ထပ်ဘာထပ်ပြီးတော့ဟောတာတော့ဆိုတော့နိဗ္ဗာန်ချမ်းသာကိုသောသောကလောကီချမ်းသာတွေကအချင်းချုပ်ပြီးတော့ပြောလို့ကုန်နေပြီဟုတ်လားကုန်နေပြီနော်အဲ့တော့ဘာလို့လာပြန်ပြီတော့ဆိုတော့မိတ္တတမရမာဂံဘယောဂီတော်ဝပယုံစတော်ဝိဇ္ဇာဝိမုတ်တိဝတိဘာဝသဗ္ဗမေတ္တနာလဘတိအဲ့ဒါကဘာပြောလို့ဆိုတော့ဒီရွှေအိုးလေးလုံးကိုမြုပ်နှံထားလို့ဘဝကောင်းကိုရပြီးအခါကောင်းနဲ့တွေ့ပြီးဟုတ်လားတည့်တည့်ကြွရင်လူဘဝကိုရမယ်သာသနာတော်အစုံမြတ်တော်အစုံမကောင်းကြီးနဲ့တွေ့ရမယ်အဲ့ဒီလိုအခါမျိုးမှာမိတ္တတမနာမာဂမမိကောင်းရွှေကောင်းနဲ့ပေါင်းသင်းရတာကိုအကြောင်းပြုပြီးတော့တလုံးရင်တည်တည်ချာချာနားလည်ခံစားဖို့လိုမယ်ဗျာဟုတ်လားမိတ္တတမရမာဂမမိကောင်းရွှေကောင်းနဲ့ပေါင်းသင်းရတာကိုအကြောင်းပြုပြီးတော့ယောနိသောဝပယုံစတော်နဲ့တင့်တင့်မှန်ကန်လျော့ပတ်တဲ့အတွေးနဲ့ရှင်းပြီးတော့ဩအလုံးအရေးကြီးတဲ့အရေးအချင်းတစ်ချက်ကိုထပ်ပြီးတော့တောင်းဆိုတယ်လို့ဆိုကြပါစို့နော်လိုလည်းဖြစ်မယ်အစုံမကောင်းနေနဲ့လွတ်တွေ့မယ်ဆိုလို့ရှိရင်ပါလို့လာတော့မိတ်ဆွေကောင်းရှိဖို့လိုမယ်မိတ်ဆွေကောင်းရှိလို့မိတ်ဆွေကောင်းနဲ့ပေါင်းရသိရလို့ဟုတ်လားတကယ်စကားကောင်းတွေကိုကြားရပြီဆိုရင်လည်းယောနိတော်ပယုံစတော်တဲ့နှလုံးသွင်းလေးကလည်းမှန်လို့လို့သေးတယ်။သူကပိုတောင်းအရေးကြီးမယ်လို့ဦးဇင်းထင်တယ်။ဒါပေမဲ့ဘယ်ရင်ကပိုပြီးတော့အရေးကြီးတယ်လို့ဆုံးဖြတ်ဖို့တော့သိမလွယ်ပါဘူး။ဟုတ်လား။မိတ်ကောင်းဆွေကောင်းနဲ့တွေ့ရလို့စကားကောင်းတွေဒီပဲရှိတာတွေကိုသိရမြင်ရတော့လည်းပဲနှလုံးသွင်းမှားနေမယ်ဆိုရင်လည်းပဲအကျိုးမပြီးအချင်းကြီးဖြစ်သွားနိုင်သေးတယ်။ဟုတ်လား။ဒါကြောင့်မြတ်စွာဘုရားက မိတ္တသမဏမာဂမှာယောဂီတော်ဟာပြုံးစေတော့မိကောင်းဆွေကောင်းရှိမယ်နှလုံးသားမှမယ်ဆိုလို့ရှိရင်တဲ့ဝိဇ္ဇာဝိမု ക്തി ဝတိဘာဝတပ္ပမိတ္တနာလဘတိမဉ္ဇဉ်ဖို့ညာဆိုတဲ့ဝိဇ္ဇာဝိမု ക്തി ဝိဇ္ဇာဝိမု ക്തി ဆိုတာဝိဇ္ဇာဆိုတာမဉ္ဇဉ်ကိုပြောတာပါနော်ဝိမု ക്തി ဆိုတာဖို့ညာကိုပြောတာနိဗ္ဗာန်ချမ်းသာကိုအာယုံပြုနိုင်တဲ့အထိအစင်တတ်မြင့်မားတဲ့ဉာဏ်နေပေါ့နော်အဲ့ဒီဝိဇ္ဇာဝိမု ക്തി ကိုဝတိဘာဝတဲ့နောက်ဒါတွေကိုကိုယ်ဟာကြွမ်းကြွမ်းကျင်ကျင်နိုင်နိုင်နဲ့နဲ့ဝတိဘောဆိုတဲ့စကားလေးလေးကြားဖို့မယ်ထင်ပါတယ်နော်ဝိဇ္ဇာဝိမု ക്തി ဝတိဘာဝတပ္ပမေတ္တနာလဘတိအဲ့ဒီလိုမဉ္ဇဉ်ဖို့ဉာဏ်ကိုရနိုင်တဲ့အနေအထားမျိုးကိုရောက်အောင်ဒီရွှေဦးလေးလုံးကပေးလိုက်မယ်တဲ့ဟောလာပြီနော်ဒီကိစ္စမှာညီမဒါပေမဲ့ဉာဏ်ပညာကိုရဖို့အတွက်တော့ဘာကိုစိုက်ထုတ်ဖို့လိုမလို့မိကောင်းဆွေကောင်းကိုပေါင်းတင်တတ်ဖို့လိုမယ်ပေါင်းတင်ရပြီဆိုရင်လည်းနှလုံးသွင်းတွေကိုမှန်ကန်အောင်တက်မှတ်အောင်ထားတတ်ဖို့လည်းလိုမယ်နော်အေးအဲ့လိုမျိုးကြိုးစားမယ်ဆိုလို့ရှိရင်မဉ္ဇဉ်ပူဇော်ကိုရပြီးတော့တန်မြတ်ဝိဇ္ဇင်းရကဟောလွတ်မြောက်ရမယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားကထပ်ပြီးတော့ဗာပြောပြန်တော့ဆိုတော့မဉ္ဇဉ်ပူဇော်ကိုရတဲ့နေရာမှာလည်းပဲတနည်းအားဖြင့်ဒီရွှေဦးလေးလုံးရဲ့စွန့်ရည်တတ္တိကိုထပ်ပြီးတော့ဘလို့ဟောလို့ဆိုတော့ပဋိသင်္ဘိဒဝိမောဟောစာရှားစသဘောကပါရမီပိစိကဘောဓိဗုဒ္ဓဘုံမီသဗ္ဗမေတ္တနာလဘတိဟောပရိသတ်ပိတာဝိမောကဒီစကလုံးတွေလည်းပဲကြားဝရပြီလားမဟုတ်လားပရိသတ်ပိတာလေးပါဝိမောကတရား၈ပါးဒါကအတော်တိတ်ကြတဲ့ဉာဏ်ပညာလေးလို့အကျဉ်းချင်းဆိုရမှာဆိုဟုတ်လားအဲ့ဒါဒီချမ်းရတာလေရာစတဝကပါမီပါရမီတဲ့ပဂရိတဝကဗောဓိစုဆိုရမယ်ရိုးရိုးတောတပတက္ကရာကအနာကယာနာအဲ့ဒီအနေအထားကိုရောက်အောင်လည်းပဲဒီရွှေဦးလေးလုံးကပေးပါဒါနဲ့မကဘူးလေပိစိကဘောဓိဗုဒ္ဓဘုံမိသဗ္ဗမေတ္တနာလဘတိပိစိကဘောဓိဆိုတာပိစိကဘုရားကိုပြောတာပိစိကဘုရားဆိုတော့ဦးရင်တို့မရှိမတိကျတဲ့မှာပိစိကဘုရားရင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့တုတ်တန်တစ်ခုရှိတယ်ဟုတ်လားဣတိခေလိတုတ်တန်လို့ဦးရင်စီတယ်မဲ့အဲ့လိုမှတ်ပြီးတယ်ထင်ပါတယ်ဣတိခေလိဆိုတာသူကဟောယတိမျိုးတော်ပေါ့ဣတိခေလိနော်သူကပိစိကဘုရားလည်းအဲ့ဒီတောင်ထဲဝင်သွားလို့ပြန်ထွက်မလာတော့အဲ့တော့လူတွေကကြည့်ပြီးတော့ဟာဒီတောင်ကြီးကရတိတွေကိုမျိုးတယ်ဆိုပြီးတော့အဲ့ဒီတောင်ကရတိတောင်ရတိမျိုးတောင်ဆိုပြီးတော့အဲ့တော့မြတ်စွာဘုရားကအဲ့ဒီပြစ်စီကဘုရားကြီးရဲ့ကုန်ကျေးဇူးတွေကိုအများကြီးဟောတာအဲ့ဒီပြစ်စီကဘုရားကြီးကိုရှစ်ခိုးမယ်တော့အမြတ်တနှုံးစိတ်ကတတ်ဖို့ထားမယ်ဆိုအများကြီးကုသိုလ်ရတယ်ဆိုတဲ့အကြောင်းကိုဟောထားတဲ့တုတ်တန်တစ်ပုဒ်ရှိတယ်။ဒါပါတော့အဲ့ဒီပြစ်စီကဘုရားရဲ့အဖြစ်ကိုပြုတ်တဲ့ပြစ်စီကဘောဓိဉာဏ်ကိုရကျင်နေဆိုရင်လည်းဒီရွှေဦးလေးလုံးကိုပဲညှို့နိုင်ကြရပါတနည်းအားဖြင့်ဒါနတိကသမားရဲ့ပညာကုသိုလ်ကောင်းမှုကြီး၄မျိုးကိုပဲစွန့်အားရှိတယ်လို့အထောက်ကြရပါဘူးဟုတ်လားပြီးတော့ပါတော့ဆိုတော့ဗုဒ္ဓဘုံမီးတဲ့ဟောအထောက်အထိပ်ကြတော့ကိုရောက်လာပြီဗုဒ္ဓဘုံမီးဆိုတာကတမေညုတဉာဏ်ကိုရလို့ဘုရားဖြစ်တဲ့အနေအထားကိုပြောတာနော်ဗုဒ္ဓဘုံမီးအဲ့ဒီဘုရားအဖြစ်ကိုလည်းပဲတပ္ပမေတ္တနာလဘတိဒီရွှေဦးလေးလုံးကပြီးအောင်ပါတဲ့ဟုတ်ရလားဒါကြောင့်ပြည့်တဲ့ပေါင်းတော်တော်တို့ဖယားကျအထုတိတ်ကြတဲ့ချမ်းသာဆိုတာကတော့မရှိတော့ဘူးပေါ့ဟုတ်လားအဲ့တော့ဖယားနေစားပြောရုပ်ရှင်လာမယ်အတန်ကောင်းမယ်ပုံတန်ကောင်းမယ်ဟုတ်လားအေးအဲ့တော့ဒီကစားပြီးတော့ကြောလိုက်တာလူချမ်းသာနတ်ချမ်းသာဟုတ်လားအဲ့ဒီမှာတော့သုံးသဝကဘောဓိနော်သဝကဘောဓိဆိုလို့ရှိရင်သူကအဲ့ကသဝကမဟာသဝကကြီးလည်းပါးပြီးသားလို့နားလည်ရမှာနော်ပြီးတော့ပါတော့ပိစိကဘောဓိတမတန်ဘောဓိဒီလိုအထွတ်အထိပ်ကြတဲ့ချမ်းသာတိရောက်အောင်ဒီရွှေဦးလေးလုံးကပေးလိုက်မယ်တဲ့ဟုတ်ရလားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့ကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုပြောရင်ကုန်နိုင်ပေါ်ရမရှိဘူးအဲ့ဒါမြတ်စွာဘုရားကအဲ့ဒီနိဒိကန္တသုတ်တံမှာအလုံးအဓိပ္ပာယ်ပါတဲ့ဂါထာတစ်ခုနဲ့ဒီကုန်းချုပ်တယ်ဘယ်လိုဒီကုန်းချုပ်လဲဆိုတော့အင်းဝမဟိတိကာဧတယတိတံပုံညတံမလာတတမာဒီရောပတန္တန်တိပန္တိတံကတပုံညတံနဲ့နော်အိဗေကဘာပြောလို့ဆိုတော့အေဝမဟိတိကာဧတယတိတံပုံညတံပလာအချင်းကုသိုလ်ကောင်းမှုရဲ့ပြည့်စုံခြင်းတည်းအဲဒါလောက်အရှိန်အစောတကောအနိတင်ရှိတယ်တဲ့အေဝမဟိတိကာဧတဒီလောက်ဆွမ်းအားတတိကြီးမားတယ်ပေါ့အဲ့ဒီတော့ဆွမ်းအားတတိကြီးမားတဲ့ကုသိုလ်ကောင်းမှုကိုပြုပြင်မယ်ဆိုလို့ရှိရင်တတမာဒီရောပတန္တန်တိပန္တိတံကတပုံညတံပညာရှိကြတဲ့တည်ငြိမ်ကြတဲ့အမှန်တန်သိကြတဲ့ပုဂ္ဂိုလ်တွေဟာသူတို့ချီးမွမ်းတာတခုပဲရှိတယ်။အတ္တိဒေနာယအဲ့ဒါမှတော့ဆိုတော့ပန္တိတံကတပုံညတံကတပုံညတံကုသိုလ်ကောင်းမှုပြုမိသူဤအဖြစ်ကိုပန္တိတံပညာရှိကြတဲ့ဒီတော့တကယ်ဉာဏ်ရှိကြတဲ့ပုဂ္ဂိုလ်တွေဟာပတ္တန်တန်တိချီးမွမ်းကြတယ်။နော်ပညာရှိဆိုမှတော့ မရှိမောတဲ့နာကိုရှင်းမောမှာမဟုတ်ရှင်းမောတဲ့နာကိုပဲသူတို့ရှင်းမောရမယ်ဒါကလည်းပိဋကတော်နည်းနည်းလေးစဉ်းစားကြည့်တာမန်လူတွေကတော့သူတို့ရှင်းမောနိုင်တယ်ရှင်းမောတတ်တယ်လို့ဆိုလို့မရသူတို့ကမရှင်းမောတတ်တာလည်းရှင်းမောရင်ရှင်းမောနိုင်တာတကယ်ပြောရင်လူသားမတွေကကိုဟုတ်တယ်တင်ရင်ရှင်းမောလိုက်တာပဲတခါတလေကြတော့လည်းပဲဟုတ်တယ်လို့မထင်မဲနဲ့ဟာဆောင်ပါဆောင်ရှင်းမောတာမျိုးတောင်ရှိနေတတ်သေးတယ်လူတွေရှင်းမောတာတော့ဘလောက်မှပမာဏမပြည့်တင်ဘူးလို့ဥစဉ်တယ်လူတွေကတော့တူတူကိုကိုတင်ပြီးတင်ရပါပဲဟုတ်လားဒီလိုပြောလိုက်တာကချုပ်မိပုံမိနဲ့တင်ပါတယ်နော်တခြားပြည်သားပေါင်းတော်တော်တို့တူတူကိုကိုကတော့ချီးမွမ်းမယ်ဆိုရင်ကောင်းနေတင်တာကိုချီးမွမ်းလိုက်မယ်တင်ခြင်းနဲ့တင်မယ်မတင်ခြင်းနဲ့မတင်ဘူးအဲ့ဒါပညာရှိကြတော့အဲ့လိုမဟုတ်ဘူးလေသူတို့ချီးမွမ်းတာကပါလို့ကုသိုလ်ကောင်းမှုပြုမိသူရဲ့အဖြစ်ကိုချီးမွမ်းတယ်ဆိုတာကကုသိုလ်ကောင်းမှုပြုလိုက်ရပြီဆိုရင်တော့ဒါဒီလိုဟာသူ့အတွက်အကျိုးတကယ်ရှိတာကိုလုံးလိုက်မိပြီဆိုတဲ့အနေနဲ့ဒါတော်ရဲ့ဆိုတဲ့အနေအထားမျိုးလို့ဆိုရပါမယ်ဟုတ်လားဒါကြောင့်မိသားပေါင်းတို့ရောတို့ဦးစင်ကဒီနိဒိကန္တသုတ်တံကိုတရားကောင်းခြင်းလေးတောင်ရှားတာပဲဟုတ်လားရွှေဦးတို့မဟုတ်ပညာရှိတို့ချီးမွမ်းသောအရာလို့အဲ့ဒါလိုလေတရားကောင်းခြင်းတောင်ရှားတာရှိတယ်ဒါပါတော့ခုကတော့ကောင်းမှုဆောင်ဆိုတာလည်းပါသွားပြီနော်အေးဒါကြောင့်ပြည့်တဲ့ဘောတော်နေကုန်းချုပ်ကတာလေးမကောင်းဘူးလားကောင်းတယ်နော်ဒီလောက်အစွမ်းအာနိသင်ကြီးမားတဲ့ကုသိုလ်ကောင်းမှုကိုပြုမိခြင်းကိုဉာဏ်ရှိကြတဲ့ပညာရှိသူတော်ကောင်းကြီးတွေဟာချီးမွမ်းကြတယ်တဲ့ဒါကြောင့်ပညာရှိတွေရဲ့အချီးမွမ်းခံလိုက်တာပါလေလို့မေးရင်ဒါနသီလတမာတိပညာကုသိုလ်ကောင်းမှုတွေကိုပြုလုပ်ဖြစ်သွားခြင်းဟာပညာရှိတို့ရဲ့ချီးမွမ်းခြင်းကိုခံလိုက်တဲ့အနေဒါဟုတ်ရဲ့လားအေးဒါကြောင့်နောက်ဆုံးကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုပြောပြတာပါကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုဘာကြောင့်ပြောတာလဲဆိုတော့ပိဋကတ်ဆိုတော့အစကားခံနေတယ်နော်ကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုသိမြင်သိမြင်တယ်လို့ကုသိုလ်ကောင်းမှုပြုပြစ်ဖို့ကြိုးစားတဲ့နေရာမှာအများကြီးအထောက်အကူပြုမယ်အဲ့ဒီရည်ရွယ်ချက်နဲ့ပြောတာပါဟုတ်လားအဲ့တော့ဒီနေရာမှာကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုသိရင်သိတယ်လို့ယုံကြည်ရင်ယုံကြည်တယ်လို့ကုသိုလ်ကောင်းမှုကိုပြုကြတာပဲဒါတယောက်နဲ့တယောက်ကုသိုလ်ကောင်းမှုပြုရကုန်ရင်အတိအနဲ့အကြီးအသေးမတူနိုင်ဘူးပေါ့ဘာလို့မတူတာလို့လို့မေးရင်ဒီဒီကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုသိမြင်ခြင်းယုံကြည်ခြင်းဒီပညာတရားတရားတရားတွေရဲ့အကြီးအသေးအတိအနဲ့ပုံမှာမူတည်ပြီးတော့ဝေပြသွားတာမဟုတ်ဘူးလားဟုတ်တယ်နော်တရားတရားကြီးရင်ကြီးတယ်လို့ပညာဉာဏ်ကြီးရင်ကြီးတယ်လို့ကုသိုလ်ကောင်းမှုကိုပြုဖြစ်တာပါပဲတရားတရားသိကြီးတဲ့ပုံကိုယ်တွေဆိုရင်ကုသိုလ်ကောင်းမှုပြုတဲ့နေရာမှာအသက်ဆွံ့ပြီးတော့တောင်းပြုနိုင်တယ်။အသက်ဆွံ့ပြီးတော့ပြုတဲ့ကုသိုလ်ကိုပါရမီရှုတော့မှကြီးမယ်ဆိုဘယ်လိုပြောလဲ။ပရမတ္ထပါရမီပေါ့ဟုတ်တယ်မဟုတ်လား။ပါရမီကရိုးရိုးပါရမီ7ပါးရှိမယ်။ဥပပါရမီ7ပါးရှိမယ်။ပရမတ္ထပါရမီ7ပါးရှိမယ်။ပါရမီ7ပါးအပြား30လို့တရားတော်မှာသုံးလုံးနေတာပဲမဟုတ်လား။အဲ့တော့အသက်ဆွံ့နိုင်တဲ့အခြေကုသိုလ်ကောင်းမှုကိုပြုရမယ်။အဲ့ဒီအသက်ဆွံ့နိုင်သည့်ဒီကုသိုလ်ကောင်းမှုကိုပြုရတဲ့ပုဂ္ဂိုလ်တွေဟာအသက်ဆွံ့နိုင်သည့်အထိကုသိုလ်ကောင်းမှုကိုတံပိုးထားကုသိုလ်ကောင်းမှုဆိုတာအသက်နဲ့လဲရင်တော့သူကအများကြီးပိုတန်လေးတယ်လို့သူတို့ကယူဆတာလို့ရိုးရိုးပြောရမှာပဲခုတည်းကမှတော့အရှင်တို့တွေကတော့မလဲသေးဘူးပေါ့။ဘာလို့အသက်ထက်တော့ပိုပြီးတော့တန်တယ်လို့မထင်သေးဘူးဟုတ်တယ်ဟုတ်တာစင်မကြီးနော်ဒါကတော့ဥစဉ်ကတွေးမိတာလေးတွေကိုပြောတာပါနော်အေးဒါကြောင့်ပြည့်တဲ့ပေါင်းတော်တော်လို့အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အသက်ဆွံ့ပြီးတော့ကုသိုလ်ကောင်းမှုပြုတဲ့ဇတ်တော်လေးတခုကိုဥစဉ်ကပြောခြင်းတယ်အဲ့ဒီနေ့တရားကိုဥစဉ်ကအဲ့လိုလေးနှစ်ပိုင်းပိုင်းထားတာပေါ့နော်ကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ရဲ့ကုသိုလ်ကောင်းမှုရဲ့အကျိုးကိုမြင်ရင်မြင်တဲ့လောက်လှုပ်ရှားကြလေဆိုတာလေးကိုပြောခြင်းတာအဲ့ဒီဇတ်တော်ကဥစဉ်တော်950မှာခရိရင်္ဂါကဇတ်ဆိုပြီးတော့မှတ်တမ်းတင်တာအဲ့ဒီဇတ်တော်ကိုပြောမယ်ဆိုရင်ဇတ်တော်ကိုဟောရခြင်းရဲ့အကြောင်းဏိဒံဝတ္ထုကြောင့်လေးကိုအရင်ပြောမှပို့ပြီးတော့လိပ်ပတ်နိုင်မယ်ပေါ့။ဘုရင်တို့မြတ်စွာဘုရားလက်ထက်မှာဇေလဝံကျောင်းတော်ကြီးကိုဆောက်လုပ်ပြီးတော့လှူဒါန်းခဲ့တဲ့အနာတပင်တထေးကြီးဆိုတာလူတိုင်းသိပါနော်။အဲ့ဒီအနာတပင်တထေးကြီးကသောတပန်အရိယာဖြစ်ပြီးတော့စီဝါရဲ့လူကိုသိပြီးတော့မလုံးတော့ဘူး။သူတို့ကလည်းပြီးတော့ပစ္စည်းဥစ္စာတွေအများကြီးချီးငါပြီးတော့လုပ်ကြတဲ့ကုန်တင်ငယ်လေးတွေရှိတယ်။အဲ့ဒီကုန်တင်ငယ်လေးတွေကသတိကစီဝါရေးပဲတိတ်ကာယုံဆိုင်တော့သူကအလေးမထားတော့ဘဲနဲ့သူတို့ချင်းကတည်းကဥစ္စာပစ္စည်းတွေကိုပြန်မပေးကြဘူးလို့ဆိုတယ်။ဘလောက်များတော့ဆိုရင်18ကလေးလောက်တောင်ရှိတယ်တဲ့။နောက်ကုန်တယ်ငယ်လေးတွေကပြန်မပေးတာ။နောက်ပြီးတော့သတိကြီးကအရေးကြုံလို့ရှိရင်300အောင်ဆိုပြီးတော့ကြီးဦးကြီးကြီးထဲမှာပိတ်ပြီးတော့ရွှေတင်ငွေတွေထည့်ပြီးတော့ပိတ်ပြီးတော့မြုပ်နှံထားတဲ့18ကလေးသောဥစ္စာပစ္စည်းတွေရှိတယ်။အဲ့ဒါအရှိရဝတိမြေကမ်းဘေးမှာသတိကြီးကမြုပ်ထားတာ။အဲ့ဒါစီးရောက်ဒီမြက်ဆိုတာကလည်းတိတ်စီးကမ်းမရှိဘူး။သူကတခါလေးထိုးရင်အထိုးတာ။ဟုတ်လား။ဟိုဂျုံငင်းကြီးပြတ်တော့တုံးကရောက်တဲ့ပုံနာကြီးလည်းအဲ့ဒါစီးရောက်ဒီမြက်ကြီးကထိုးလို့ဂျုံငင်းကြီးပြတ်သွားတာပဲလေ အဲ့ဒါဒီတတိကြီးရဲ့ရွှေအိုးကြီးတွေလည်းပဲအဲ့ဒီအစိဒဝတီမြစ်ကထိုးသွားတာပဲအဲ့ဒါပင်တဲ့တပုဒ္ဓါနဲ့ပါသွားတယ်ဆက်ရှိကလေးလောက်ဆုံးရှုံးသွားတယ်နောက်ပြီးတော့တတိကြီးက38ကလေးအကုန်ကြခံပြီးတော့ကျောင်းတော်ကြီးကို54ကလေးအကုန်ကြခံပြီးတော့ကျောင်းတော်ကြီးကိုဆောက်လုပ်ထားတာလည်းရှိတယ်ပြီးတော့ဟိုနေတိုင်းနေတိုင်းဘုရားမှုရှိတဲ့တန်ဃာတော်တွေကိုလှူဒန်းတဲ့ဒါနမှုကလည်းပြုတယ်ကျောင်းတော်ကိုလည်းတရက်သုံးပေါင်းသွားတယ်သွားရင်လည်းလက်ချီပဲတော့မှမသွားဘူးလို့ဆိုတယ်အဲ့လိုအလိုတန်းမှလည်းရေရောတဲ့တတိကြီးကအဲ့လိုမျိုးသူကပြည်စည်းဥစ္စာကထွက်ပဲထွက်နေတယ်ဝင်အောင်ကလည်းဘာမှမလုပ်တဲ့ခါကျတော့နွမ်းလာသွားတယ်တဲ့တော့အနာလိမ့်တတိကြီးဆင်းရဲသွားတဲ့အနေအထားကိုရောက်တယ်အဲ့လိုဆင်းရဲသွားတဲ့အခါမှာတနေ့ကျောင်းတော်ကိုရောက်တော့မြတ်စွာဘုရားကတတိကြီးကိုတတိကြီးဒါနာကောင်းမှုတွေပါလေပြုပြင်လာပရိတန်ထာရပေါ့မေးတယ်ပြီးတော့မြတ်စွာဘုရားလေပုံကြီးဟဲလေနှစ်ခွမြောက်တော့စကွဲထမင်းကိုကျွေးရမွေးရလှူဒန်းရတဲ့တွေ့ရောက်သူရဲ့အလှူဒါနအမြဲတမ်းချုံနေပါလေသူစီထဲမှာတိတ်အားမရတတိယအလှူလျှောက်နှောင်းပါပါလေအလှူလျှောက်တော့မြတ်စွာဘုရားကတတိကြီးကိုပါပြောတော့ဆိုတော့အမြဲတမ်းမြင့်မြတ်တဲ့အလှူကပုဂ္ဂိုလ်ကိုရတဲ့အတွက်ကြောင့်တင့်ရဲ့အလှူဟာအလှူပစ္စည်းမြတ်မိမယ်လို့နှောင်းပါတဲ့အလှူလို့မဆိုနိုင်ဘူးတဲ့အဲ့ဒီမှာမြတ်စွာဘုရားကဝေလာမဇ္ဇကိုဟောပါသေးတယ်။ဒါဥစဉ်ကအဲ့ဒီဇက်ကဟောလို့ရင်မဟုတ်လို့မပြောတော့ဘူး။ဝေလာမဇ္ဇဆိုတာကဘုရားလောင်းဝေလာမပုံနာကြီးဖြစ်စဉ်အခါကာလတုန်းကအလွန်ကြီးကျယ်တဲ့အလိုဒါနကိုရေးရေရောရောပြုခဲ့တယ်။နော်။ထမရေချောင်းစီဆိုတာအဲ့ဒီတုန်းကသုံးတွန်လာတဲ့ဟောဟာရလို့ဆိုတာပါပဲ။အဲ့ဒီဝေလာမပုံနာကြီးဟောဟာတုန်းကအလောင်းကြီးကြီးကျယ်ကျယ်လှူခဲ့ပေမဲ့လို့သူ့ရဲ့အလိုကိုဟိုအလိုခံရတဲ့အလိုခံပုံကိုယ်တွေဟာတိလရှိတဲ့လူတောင်တိတ်ပြီးတော့မပါဘူးလို့ဆိုရဲတာရဘာခါကလာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုတွေရဲ့တန်ဖိုးကိုချိန်ထိုးပြီးတော့ပြတယ်ဒါလေးကိုတော့ကြားဖြတ်ပြီးတော့ပြောဖို့မယ်နော်တာမန်ပုဂ္ဂိုလ်လူအယောက်တရားကိုကျွေးရမွေးရလှူရတန်းရတာတဲ့သောတာပန်တယောက်ကိုကျွေးမွေးရတာလှူတန်းရတာကအစာပေါင်းများစွာမြတ်တယ်လို့မြတ်စွာဘုရားတိုင်ရှင်းပြတယ်သောတာပန်တရားကိုကျွေးမွေးလှူတန်းရတာတဲ့တရားဘာတယောက်ကိုကျွေးမွေးလှူတန်းရတာကမြတ်တယ်တရဂံတရားကိုလှူဒန်းကျွမ်းမွေးရတာတဲ့အနာဂံတရားကိုလှူဒန်းကျွမ်းမွေးရတာကမြတ်တယ်အနာဂံတရားကိုလှူဒန်းကျွမ်းမွေးရတာတဲ့ယဟန္တာပုဂ္ဂိုလ်တရားကိုလှူဒန်းကျွမ်းမွေးရတာမြတ်တယ်ယဟန္တာတရားကိုလှူဒန်းကျွမ်းမွေးရတာနဲ့ပိစိကဗုဒ္ဓတပါးကိုလှူဒန်းကျွမ်းမွေးရတာမြတ်တယ်ပိစိကဗုဒ္ဓတရားကိုကျွမ်းမွေးရတာနဲ့တမင်ယူဘုရားတရှင်ကိုကျွမ်းမွေးလှူဒန်းရတာကမြတ်တယ်တမင်ယူဘုရားတရှင်ကိုကျွမ်းမွေးလှူဒန်းရတာတဲ့ဖျားမှုရှိတဲ့တန်ဃာတော်တွေကိုလှူဒန်းရတာကပို့ပြီးတော့မြတ်တယ်။အဲ့ဒီအလှူတွေထဲမှာတော့ဖျားမှုရှိတဲ့တန်ဃာတော်တွေကိုရှင်းမှန်းပြီးတော့လှူဒန်းတဲ့ကြောင်းအလှူတွေအမျက်ဆုံးလို့ဆိုတယ်။ဟောဒါနာကံကိုအဲ့လိုနှိုင်းရှင်ပြတာနော်။အဲ့ဒီမှာမဆက်ပြီးတော့လာတော့ဆိုတော့အဲ့ဒီဒါနာကောင်းမှုမျိုးစုံတို့တဲ့မြတ်စွာဘုရားရဲ့ဂုဏ်အကြီးအသေးတရားတော်ရဲ့ဂုဏ်အကြီးအသေးတန်ဃာတော်ရဲ့ဂုဏ်အကြီးအသေးကိုတခင်းဉာဏ်ပညာနဲ့တဲ့တိမြင်ပြီးတော့တဝင်ယုံကြည်တဲ့စိတ်နဲ့ဗုဒ္ဓတရဏံကိစ္ဆာမိဓမ္မတရဏံကိစ္ဆာမိအတ္တံတရဏံကိစ္ဆာမိရှုပြီးတော့တရဏဂုံသုံးပါးကိုစောင့်တည်ရတာကပူပြီးတော့မြတ်တယ်တဲ့ခင်ပစ္စမရှိလို့မလှူနိုင်လို့များဘာမှအာငယ်ရမရှိဘူးလို့ဆိုရင်လည်းဟုတ်လားဘုရားမှုရှိတဲ့တန်ဃာတော်တွေကိုကျောင်းဆောက်ပြီးရတဲ့ကျောင်းဆောက်ပြီးရလှူရတဲ့ဒါနတဲ့ဘာမှမြတ်နေတော့တရဏဂုံဒါမှဒီတရဏဂုံကလည်းပဲဉာဏ်ဖြင့်တဝင်ယုံကြည်၍ဆိုတဲ့စကားလုံးလေးကအလွန်ကြီးပါတယ်နော်တော်တော်စရောစာတရဏဂုံမျိုးကိုတော့ဆိုလိုတာမဟုတ်ဟုတ်လားဒီနောက်ပြီးတော့ဒီတရဏဂုံပါတဲ့တဝင်ယုံကြည်မှုပါတဲ့၅ပါးတိလကဒီတရဏဂုံတက်ပို့ပြီးတော့မြတ်တယ်ဟော၅ပါးတိလကအလွန်အစင်းမြင့်တဲ့နေရာမှာရှိတာတရဏဒါလေးကိုပြည့်တတ်ပေါင်းတရဏနည်းနည်းလေးဒီယူဆိုင်စီခြင်းနဲ့ပေါ့နော်အဲ့ဒီ၅ပါးတိလတဲ့လက်ဖြစ်တုခမြတ်ပေါ်များရတဲ့မေတ္တာတရားကပို့ပြီးတော့တာလုံးကြီးမားတဲ့အကျိုးပေးရှိတယ်အဲ့ဒီမေတ္တာတရားချင်းအနိစ္စတင်ညာအဲ့ဒါကပို့ပြီးတော့မြတ်တယ်အနိစ္စတင်ညာဆိုတာကအနိစ္စဆိုတာကမမြဲတာတင်ညာဆိုတာကအမှတ်ရတာမမြဲဘူးဆိုတာလေးကိုအမှတ်ရလိုက်တဲ့သဘောဘုရားမှာဒီကိစ္စကတော့ဘာမှတည်မြဲနေတာရှိတာမဟုတ်မြင်နေရဆိုတာလည်းမြင်ပြီးတော့ပြီးရမှာပဲကြားတယ်ဆိုတာလည်းကြားပြီးတော့ပြီးရမှာပဲမြင်ရယုံများကြားရယုံများနာယယုံများထိယယုံများစာယယုံများတွေ့ယယုံများအကုန်လုံးကိုသာဝရတီးနေအောင်ဘယ်လိုမှထိတာလို့ရတာမဟုတ်ပါဘူးဟုတ်တယ်မဟုတ်လားအကုန်လုံးဟာပြီးဆုံးသွားတာရှိပါပဲချုပ်ပြောက်သွားတာရှိပါပဲဒါလည်းပဲဉာဏ်လေးနဲ့ဉာဏ်ပါပါစဉ်းစားပြီးတော့ဒီအမြင်လေးကိုစိတ်ထဲမှာရှင်းအောင်လို့လည်းကြိုးစားထားတဲ့အမြင်ရှင်းပြီပြီဆိုရင်အဲ့ဒီရှင်းထားတဲ့အမြင်လေးကိုခဏခဏအမှတ်ရတယ်လို့ဦးဇင်းထင်အဲ့ဒါအိဋ္ဌသင်ညာ မြဲတာကိုမမြဲဘူးလို့ရှင်းရှင်းလင်းလင်းသိပြီးတဲ့နောက်မှာအဲ့ဒီအတိအဲ့ဒီမမြဲမှုကိုအမှတ်ရတဲ့သဘောရှိရမယ်အဲ့ဒီအနိစ္စတင်ညာတည်းအဲ့ဒါကုသိုလ်ကောင်းမှုအဲ့ဒီဝေလာမတုတ်တန်ထဲမှာသူထိတ်ဆုံးမှရှိသူ့ကိုပေါင်းရလို့ရှိရင်မညံပုံညာရမှာ ਉਹ လေဟုတ်လားအေးဒါကြောင့်ပြည့်တဲ့ပေါင်းတော်တော်မြတ်စွာဘုရားကအဲ့ဒီဝေလာမတုတ်တန်ကြီးကိုဟောပြီးတော့အနာရင်းတည်းတည်းကိုအရက်ပြုံးလေးပြောမယ်ဆိုတော့နှစ်သိမ့်နေလို့ဆိုကြပါစို့အမှန်တော့နှစ်သိမ့်တာမဟုတ်ပါဘူးအရှိတိုင်းပြောတာပါပဲဟုတ်လားအဲ့လိုပြောပြီးတော့အရေးကြီးကလည်းဝမ်းမြောက်ဝမ်းသာအိမ်ပြန်သွားအဲ့ဒါညရောက်တော့ဘာထူးခြားမှုကဖြစ်လာတော့ဆိုတော့အဲ့ဒီတတိကြီးရဲ့အိမ်ကဥဒတိုင်း9ထက်လောက်ကာတာလားကျန်တာလားအလွန်ကျန်လာတာဆိုတော့အဲ့ဒါ၄ခုမြောက်ဥဒတိုင်းရဲ့တကားပေါက်မှာစောင့်နေနေရှိတယ်အဲ့ဒီနတ်ကသူကဘုရားတရားတန်ခါကိုမကြည်ညိုဘူးမိစ္ဆာအယူရှိတယ်လို့ဆိုကြပါစို့နော်အဲ့တော့ဘာလို့မကြည်ညိုလဲဆိုတော့သူ့မှာလည်းခံစားချက်ကရှိတယ်အဲ့ဒါဘယံမှုရှိတဲ့တန်ဃာတော်တွေကအဲ့ဒီမုတ်ကနေဝင်လာပြီဆိုရင်သူကအပေါ်မှာမနေနိုင်ဘူးလေ။အဲ့ဒါသူ့ရဲ့ကလေးတွေကလက်ဆွဲပြီးတော့အောက်ဆင်းဆင်းနေရ။အဲ့ဒါဝင်လာရင်သူကဆင်းဆင်းပေးရတော့ဒါကိုသူကစိတ်ပြက်ပြီးတော့ဘယံမှုရှိတဲ့တန်ဃာတော်တွေကိုဒီအိမ်ထဲကိုမလာစေချင်ဘူးလို့ဆိုတယ်။အဲ့ဒါတတိကြီးကပစ္စည်းဥစ္စာတွေပြည့်စုံနေတဲ့အချိန်မှာတော့သူတတိနာကိုမကက်ရဲဘူး။မင်းပစ္စည်းရဲ့အရှင်ကလည်းတော်တော်လွှမ်းမိုးပါလားလို့တောင်းအရှင်ကအဲ့ဒီစာကိုဖတ်ရင်းနဲ့စဉ်းစားမိတယ်။နောက်ကဘုရားအဲ့ဘုရင်ဩဒီတတိကြီးကိုမပြောရဲဘူး။နော်အဲ့ဒါဆင်းရဲသွားပြီဆိုမှသူလာတော့တာ။မဆင်းရဲခင်တုန်းကသူကဟိုအမှုဆောင်လူကြီးကိုကပ်ပြီးတော့ပြောတယ်၊တားကြီးကိုပြောတယ်။အဲ့ဒီလူတွေကလည်းလက်မခံဘူး။သူကပြောတာတော့ဆိုတော့သူပြောတာလေးကအဲ့ညကျတော့တကောင်ရောင်လောင်ရောင်လုံးမှာဟိုတတိကြီးတွေကိုရောက်တာတကောင်ရောင်တန်ကောင်ရံတော့မှရောက်လာတယ်။တတိယရှိကဇူတော်ဆိုတော့သုဒ္ဓမြောက်တကားမှာစောင့်နေနှစ်ပါ။အာဘာကြောင့်ရှိလို့ရောက်လာတာလို့နှစ်ကိုမြင်ရလို့ထိထိပြပြဖြစ်သွားတယ်လို့မရှိဘူးနော်။တစ္ဆာလေးပါးကိုတည်ပြီးသားအမြင်ရှင်းပြီးသားပုဂ္ဂိုလ်ဆိုတော့ဟုတ်လား။အဲ့တော့ဘာကိစ္စနဲ့ရောက်လာတော့ဆိုတော့တတိယရှိကိုအဆုံးမပေးရင်လို့ပါ။အော်အဆုံးမပေးမယ်ဆိုတော့ဟုတ်ပါ၊ကြင်ပါးလေးအဆုံးမမှာတော့ပေးပါ။တဲ့ဒီတိုင်းလှူနေမယ်ဆိုရင်တဲ့ရဲ့ပစ္စည်းဥစ္စာတွေကပို့ပြီးတော့ဆုံးမသွားတယ်ရှိတယ်။ဒါကြောင့်လှူမဲ့တမ်းမဟာလေးအကုန်ရက်ပြီးတော့ဖျားမှုရှိတဲ့တန်ဃာတော်တွေကိုအိမ်ထဲမလာစီပဲနဲ့စီးပွားရေးကိုပဲစောင့်ချလို့ဒါဆိုရင်တရားပြန်ပြီးတော့ချမ်းသာလိမ့်မယ်။လူတို့ကတော့ဒါမှပဲသူပြောလိုက်တယ်။ပြောလိုက်တော့တတိကြီးကတန်ဃာငါ့ကိုပေးရင်လည်းအဆုံးမအဲ့ဒါလားတဲ့။ပေးချောင်းအထပ်ပေးရနော်။ဟုတ်ပါရဲ့လို့ဆိုတော့ကိုင်းအဲ့လိုဆိုရင်ဒီလိုရုံညံ့တဲ့နဲ့နဲ့ငါအတူတူမနေနိုင်ဘူးလေ။သင်ငါအိမ်ရဲ့တကားပေါ်မှာမနေရဘူး။တကားနဲ့နေတော့တာ။တော့တာကအရိယာပုဂ္ဂိုလ်တယောက်ရဲ့စကားသာနှင်းထုတ်မှုကိုအဲ့ဒီနာဘလို့မှမခံနိုင်ဘူးလို့ဆိုတယ်။ဟုတ်လား။အဲ့တော့လေသူအကြီးအကျယ်ထိလန့်သွားတယ်။ဒီနဲ့တင်နဲ့ပတ်သက်ပြီးတော့ဦးဇင်းကစဉ်းစားကြည့်တယ်။ဟောလောကကြီးကတော်တော်ဆန်းကျင်တာပဲလို့။ဒီနဲ့တင်မှာတချို့နေရာမှာတကူအရိပတ်ရှိပေမဲ့လို့တချို့နေရာမှာသူတို့ဘာမှမတတ်နိုင်တဲ့ကိစ္စတွေရှိတယ်။လူတွေကတာမန်အဖြစ်အော်သူတို့ကတကူရှိနေရပဲခုနေရာလေးကိုဖန်တီးပြီးတော့နေပါတော့လားလို့တာမန်တွေးမယ်ဆိုတွေးရတယ်။နတ်တရဲ့အကြောင်းကိုလူတွေနဲ့တွေးလို့မရနိုင်ဘူးလို့ထင်တယ်။ဟုတ်ရလား။စဉ်းစားကြည့်နော်တခါကြီးမှန်တာ။တချို့နတ်တွေဆိုရင်ကမ္မဇီတိဆိုကြပါစို့ပိတာတွေဆိုရင်ဒါလူရဲ့အောက်မှာရှိတဲ့တတ္တဝါတစ်မျိုးပဲ။သို့တော်လူတွေမှာမရှိတဲ့အစွမ်းစားသူတို့မှာရှိတယ်။လူတွေမမြင်အောင်ပုံပွင့်နိုင်တယ်၊မပြနိုင်တယ်၊တွားနိုင်တယ်၊လာနိုင်တယ်။သို့တော်ငတ်နေတာကြတော့သူဘာမှတန်းနိုင်ဘူး။အဲ့ကြမ်းပေးတဲ့ပေါင်းတော်ကလောကကြီးမှာအလွန်ဆန်းကျင်တဲ့ကံတရားရဲ့စီမံမှုပေါ့နော်။ဆိုရမှဆိုဒါကိုဦးစင်းကစဉ်းစားတဲ့အခါတိုင်းမှာအဲ့ဒီတတ္တဝါလေးအကြောင်းကိုကိုမသိလို့သူတို့ကဥတည်ပြီးတော့တခါတိုင်းမစဉ်းစားဖြစ်ဘူးပေါ့။မယုံမှုပုံယုံမှားတဲ့ဦးစင်းကလူတွေအကြောင်းကိုစဉ်းစားတယ်ကိုသိအောင်။တချို့လူတွေကတော့ကျန်တဲ့နေရာမှာတိတ်ဆွန်းနေပြီးတော့ကျန်တဲ့နေရာမှာဘာမှမတတ်နိုင်တာတွေလည်းတချို့လူတွေမှာရှိတယ်။ဟုတ်တယ်မဟုတ်လား။စဉ်းစားကြည့်တော့ကံတရားကစီမံထားပြီဆိုရင်ဘာမှလှုပ်မရတာတွေတချို့ရှိတယ်။သာမန်တို့ဒီစကားတွေကိုစက်မိတိုင်းသာပြီးထွက်နေတော့တရားကအလွန်ရှည်တော့မယ်ဟုတ်လားအဲ့ဒါနဲ့တင်ဆုံးမမဲ့အဆုံးမကဒါလားဆိုတော့အဲ့ဒါပဲဆိုတော့အဲ့လိုဆိုရင်တင်ကအိမ်မှာမနေနဲ့အဲ့ဒါနဲ့သူကြောက်ကြောက်လန့်လန့်နဲ့စိတ်ပြေပြီးထွက်ရတာဗျထွက်တော့သူစုကူကြီးတောင်းလို့ဆိုတော့မြို့မှာစောင့်နေမြို့ဆောင်တက်ကိုသွားအကူကြီးတောင်းတယ်အမင်းကဘာပြောလို့လဲဒီလိုဒီလိုပြောမိလို့ဟာအဲ့ဒါဆိုတော့မင်းကအတော်ဝင်အတော်ဝင်လေးတယ်ငါမတတ်နိုင်ငါတတိကြီးကိုတော့ပြီးတော့စစ်စစ်မပြေရဘူးအဲ့ဒါနဲ့သူကကြံပေးလိုက်တဲ့စတုမာလေးနဲ့မင်းကြီးလေးပါစီသွားတော့အဲ့ဒီရောက်သွားထုံးစံတိုင်းမှာငါလည်းဒါမင်းဒီလိုကြီးပြောလာတာတော့ငါလည်းတတိကြီးကိုစိတ်သက်ပြီးတော့မပေးရဘူးအဲ့ဒါနဲ့တရားမင်းကြီးသွားဆိုတော့တရားမင်းကြီးရောက်သွားတရားဆိုတာကဉာဏ်ပညာအလွန်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့အေးမင်းစကားကြီးကဝန်လေးလုံးနေတဲ့ယတနာပြသုံးပါးကိုပြင်မာတာအဲ့ဒီတော့တတိကြီးကိုငါစိတ်သက်ပြီးတော့မပြောနိုင်ဘူးလေဒါပေမဲ့ တတိယစိတ်ထဲမှာကျင့်လက်သွားနိုင်တဲ့အကြောင်းတရားတစ်ခုတော့မသိထားရတယ်။ဟောလာစားလေးရတယ်နော်။ပြဿနာဖြစ်လာပြီဆိုရင်သူများကိုအကူအညီတောင်းရတာလည်းတော်တော်ကောင်းတယ်လို့ဆိုရမှာမဟုတ်လား။အဲ့ဒါနဲ့ကြာမင်းကပြောလို့ဆိုတော့တင်တန်းတန်းလာရတဲ့တန်းတန်းပြီးတော့တင်မှားပါတယ်ဆိုတာကိုဖွင့်ဟပြီးတော့ဝန်ခံပြီးတော့တောင်းပါလိုက်။အဲ့ဒီတတိယစိတ်ကအရိယာသူတော်ကောင်းကြီးတင့်ကိုဖွင့်မလို့ဆရာဘုရားအကြောင်းမရှိဘူး။ဟုတ်လား။အဲ့ဒါနဲ့ဓမ္မလူထားရမှာလို့ဆိုတော့သူစီကနေပြီးတော့ဆက်ရှိကလေးချိန်ငါပြီးတော့ကိုတန်ရောင်းဝယ်နေကြတယ်။ကုံတယ်ငယ်လေးတွေကလည်းတင့်ရဲ့နဲ့ရဲ့အစွမ်းနဲ့ရှောင်းအောင်တောင်းပေးလိုက်တယ်။ဟော။အဲ့ဒါတော့ရှောင်းအောင်တောင်းနေတယ်နော်။သူ့နေရာတော့သူဖန်တီးပြီးတော့မနေနိုင်ဘူး။အော်ဟုတ်စရာမကောင်းဘူးလား။ကောင်းတယ်နော်။အေးနောက်တစ်ချက်ကအရှိတဝတိမြစ်ထဲမှာပါသွားတယ်တတိယကြီးရဲ့ဆက်ရှိကလေးသောဥစ္စာပစ္စည်းတွေအတမှုနေရာထဲမှာရှိတယ်။အဲ့ဒါကိုတင်ယူပြီးတော့နှစ်တွေရဲ့အစွမ်းနဲ့ယူပြီးတော့တတိယကြီးရဲ့ပန်းလိုက်ထဲမှာထည့်ထားလိုက်။နောက်ပြီးတော့ငါမျက်နှာတစ်ခုပြောမယ်။ဘေနာဘေနာမှာပိုင်ရှင်မဲ့ရှိတဲ့ဆက်ရှိကလေးသောဥစ္စာပစ္စည်းတွေရှိတယ်။အဲ့ဒါတွေကိုတင့်ရဲ့ချောင်းနဲ့ယူပြီးတော့ထည့်ထားလိုက်။ဆက်ရှိ3နေဆိုတော့90နဲ့4ရတယ်။ဟုတ်လား။အဲ့ဒါတွေကိုအဲ့ဒီနာတူတူဝဲပြောတော့မယ်ဟုတ်လား။သူ့ရဲ့အစွမ်းနဲ့တတိယရဲ့ဘာနာလိုက်တဲ့ကိုပြအောင်ထည့်ပေးထားတယ်။ဒါသူတန်ထန်းတာ။အဲ့ဒီလိုတန်ထန်းပြီးတော့မှအဲ့ဒါတတိယကြီးတွေကိုသွားပြီးတော့သူတောင်းပါလေ။သူမတိတိလည်းအောင်မိုင်းမဲသေးလည်းဒီလိုပြောမိတာကိုတိကံခွန်လို့ပါတန်အမှုကိုလည်းပဲသူပြုတ်ထားပါလေ။အဲ့တော့တတိကြီးကဩတန်ကိုလည်းထန်တာလေ။မှားတာကိုလည်းဝန်ခံတယ်။လာပြီးတော့လည်းတောင်းပါနဲ့ဆိုတော့ခွင့်မလွတ်ဘူးဆိုလို့ရှိရင်ဒါမိုင်းမဲရရောက်တော့မှာဟုတ်လား။မှားတာကိုမှားပါတယ်လို့တောင်းပါတာကိုခွင့်မလွတ်ဘူးဆိုရင်လူမိုက်လို့မျက်စောပြောထားတာမရှိဘူးလား။ရှိတယ်။တတိကြီးရိယာတော်ကြီးပဲဟုတ်လား။ဒါကြောင့်သူ့ကိုခွင့်လွတ်တယ်ဒါပေမဲ့သူ့ကိုပို့ပြီးတော့အကျိုးရှိစေချင်လို့ဘာပြောလိုက်တော့ဆိုတော့အေးငါကတော့ခွင့်လွတ်ပြီမလို့ငါ့ကိုတောင်းမယုံနဲ့ငါမကျေနပ်နိုင်သေးဘူးတဲ့ငါရဲ့အဖဖခင်ကခွင့်ပြုမယ်ဆိုလို့ရှိရင်ခွင့်လွတ်မယ်ဆိုရင်ငါခွင့်လွတ်မယ်အဲ့ဒါနဲ့နောက်နေ့မနေ့ကျတော့အဲ့ဒီနတ်ကိုဘုရားကြီးခေါ်သွားတယ်ဆိုရပါစို့နတ်ကလည်းလိုက်သွားတယ်ကိုရောက်တော့အဲ့ဒီနတ်ကိုပြပြီးတော့မြတ်စွာဘုရားကိုရှောက်တော့နတ်ကလည်းပဲမြတ်စွာဘုရားကိုထပ်ပြီးတော့တောင်းမယ်တောင်းမတဲ့အခါကျတော့မြတ်စွာဘုရားဟုတ်တယ်တင်တကအလွန်မိုင်မဲမှုပါဒီထွက်လာတဲ့စကားဒါပေမဲ့လို့အပြစ်ကိုအပြစ်အားလေဆိုတော့တောင်းပန်နေဆိုရင်ခွတ်လွတ်တယ်အပြစ်ကိုအပြစ်အားလေဆိုတော့တောင်းပန်နေတာသူတော်ကောင်းနေပေမှာဒါကြီးပွားဆုံးပဲအဲ့လိုမျိုးဆိုဗျာကအမိရှိပြီးတော့ဂါထာလေးနှစ်ပုဒ်ဟောတယ်ဗျအဲ့ဒီဂါထာလေးကလည်းစိတ်ဝင်စားတဲ့အကောင်းပါဟောတော့ဆိုတော့ပံပောပိပတ္တိဗလရာယာဝပါပန္နပစ္စတိဇရာဇပစ္စတိပါပအထပါပောပါပနိပတ္တိပထမဂါထာလေးကမကောင်းတာတွေလုံနေတဲ့လူပင်ဖြစ်တော်တယ်ပဲမကောင်းမှုအကျိုးမပေးသေးတဲ့မြတ်ကလပ်ပတ်လုံးကောင်းတာတွေကိုသူတွေ့ရနိုင်ပါလေတဲ့။နားလည်လား။မကောင်းတာလုပ်နေတဲ့လူပင်ဖြစ်တော်လည်းပဲမကောင်းမှုအကျိုးမပေးသေးခင်မှာတော့သူဟာကောင်းတာကိုတွေ့ရနိုင်သေးတယ်။မကောင်းမှုအကျိုးပေးပြီဆိုတာနဲ့သူဟာမကောင်းတာတွေကိုကြည့်ပဲတွေ့ရတော့တာတဲ့။အဲဒါပထမဂါထာလေးရဲ့အဓိပ္ပာယ်။နောက်ဒုတိယဂါထာကဘာပြောလို့ဆိုတော့ပရောတိပတ္တိပါပါယဝပတ္တရဏပိစတိဇရာစပိစတိပတ္တရအထပ္ပရောပဂဏိပတ္တိရဲ့ကောင်းတာလုပ်နေတဲ့ပုံကူပဲဖြစ်တော်လည်းပဲအဲ့ဒီကောင်းမှုတွေကအကျိုးမပေးသေးဘူးဆိုရင်မကောင်းတာတွေကိုသူတွေ့ရနိုင်ပါသေးတယ်။ကောင်းမှုတွေအကျိုးပေးပြီဆိုတာနဲ့သူကောင်းတာကိုပဲတွေ့ရနိုင်မယ်လို့ပြောမြတ်စွာဘုရားဟောတာ။အဲ့ဒီကာထာနှစ်ပုဒ်ကိုလည်းနားပြီးရောအဲ့ဒီနှစ်ကသောတာပန်ဖြစ်တယ်ဗျ။ဟောမိကောင်းရွှေကောင်းနဲ့ပေါင်းရတာနော်တခါကြီးမိုင်များဟုတ်လား။သောတာပန်ဖြစ်တဲ့တိစ္ဆာလေးပါးသိရင်နော်အိယသူတော်စင်ဖြစ်သွားတယ်အလွန်မြင့်မြတ်သွားတယ်။ဒိဗဗချန္တာကြီးကိုအာယုံပြုတ်ခွင့်ခံစားခွင့်သူရသွားတယ်ပေါ့။အဲ့ဒါနဲ့အဲ့ဒီနတ်ဘေးမှာပဲတတိယကြီးကလည်းဝါသာပြီးတော့ဘာပြောလို့ဆိုတော့တတိယကြီးကစကားတခွန်းရှက်တယ်မြတ်စွာဘုရားကိုမြတ်စွာဘုရားတဲ့တပည့်တော်ရဲ့တရားတရားတပည့်တော်ရဲ့ယုံကြည်မှုဟာအောင်းစရာမကောင်းဘူးလားတဲ့ဘာပြောလို့လဲဆိုတော့ဒီလိုနတ်ကတော့မင်းတန်တာကိုမပြုနဲ့ဘုရားတရားတန်တာကိုမကြည်ညိုနဲ့လို့လာတာလားနတ်သားတော်ကိုတောင်းတပည့်တော်ကလက်မခံမဲနဲ့ဆက်ပြီးတော့လှူဒန်းမှုကိုပြုတယ်နော်ဒီကျန္နာမြတ်သုံးပါးကိုကိုယ်ဝယ်ရှိခဲ့တယ်။ဒီလိုရဲ့တရားတရားနှစ်တားလို့တောင်မရတဲ့အနေသားဆိုတော့အံ့ဩစရာကောင်းအောင်ကြီးရလို့မဆိုနိုင်ဘူးလား။အဲ့လိုမျိုးရှောက်တာတော့နည်းနည်းလေးကိုယ်ရင်တွေးတဲ့သဘောမျိုးပေါ့။အဲ့တော့မြတ်စွာဘုရားကဘာမင်းရှိတော်ဆိုတော့တတိယကြီးတဲ့။တင်ဟာအရိယာတော်အောင်တရားဖြစ်တယ်။ဖခင်ရဲ့တပည့်လည်းဖြစ်တယ်။တင်လိုပုဂ္ဂိုလ်ကဒီလိုတာမန်နှစ်တယောက်ကတားတာကိုကုသိုလ်ကောင်းမှုကိုမပြုဘဲနေတာမပြုဘဲမနေတာအောင်းစရာမရှိသေးဘူးလေ။ဘာဖြစ်လို့လဲဆိုတော့သင်ကအရိယာလည်းဖြစ်တယ်ဘုရားလည်းဖြစ်တယ်။သင်ကိုတားတဲ့နှက်ကလည်းတမင်ညက်နှက်ပဲဖြစ်တယ်။တကယ်စင်စစ်ဝိတ္တဝတိနှက်ပြီမှရှိတယ်။မန္နတ်လိုအလွန်တကူကြီးတဲ့နှက်ကနေပြီးတော့တာမန်လူသားတယောက် အရိယာလည်းမဖြစ်သေးတဲ့တာမန်ပုထုရှင်တယောက်ကိုတော့မပြုတ်ရဲအောင်ကိုလိုကောင်းမှုမပြုတ်ရဲအောင်တားတာကိုအဲ့ဒီပုဂ္ဂိုလ်ကအသက်ဆွန့်ပြီးတော့ပြုတ်ရဲတယ်အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားကပို့ပြီးတော့အံ့ဩဝေရာရှိတယ်။ဟောစကားနေတန်တန်တာအဲ့ဒါမြတ်စွာဘုရားကလည်းသူ့အကြောင်းသူပြောမှာပါပဲ။တော့တတိကြီးကလည်းသူ့အကြောင်းသူပြောတာဆိုတော့မြတ်စွာဘုရားကလည်းဒါသူ့အကြောင်းသူပြောပြတာပါ။တော့တင့်ရဲ့အဖြစ်ကအံ့ဩဝေရာမရှိသေးဘူး။ငါရဲ့အဖြစ်ကဘုအံ့ဩဝေရာရှိတယ်အဲ့ဒီမှာပြောတော့ဆိုတော့ခရီးရင်ငါဇက်ကိုအိမ်မှာဟောတာ။နော်ခရီးရင်ငါဇက်တဲ့အတူချုပ်လေးပဲပြောတယ်နော်။အေးဦးဇင်းတို့ကုသဘောတော်ကဦးဇင်းတို့ဘုရားလောင်းကြီးကအလွန်ချမ်းသာကြွားတဲ့အမျိုးမှဖြစ်တယ်။နောက်နတ်သားငယ်လေးလိုအလွန်ချမ်းချမ်းသာသာကြီးပွားပြီးတော့လာတယ်ပေါ့။အဲ့လိုနဲ့အသက်ရွယ်ရလာအိမ်တော်လေးပါလေးကြာဇီဝရေးကိုအရှိလုံဆောင်ပြီးတော့တတိယဘဝနဲ့နေ။နေတော့မှလုပ်တော့ဆိုတော့လူဝါရာတော့ရာခိုင်မှာအများအတွက်ချမ်းသာအောင်အကျိုးရှိအောင်လုပ်မယ်ဆိုတဲ့ခံယူချက်ကအပြည့်ဝရှိပြီလားဆိုတော့မြို့ရဲ့တကားမုတ်လေးခုမှာနော်မတ်တကြီးတွေအကြီးကြီးတွေထုတ်ပြီးတော့မရှိစင်းရဲတော့မှလည်းတို့တွေပေါ့အားလုံးသူ့အလိုနဲ့အမြဲတမ်းကြည့်တယ်ဘုရားလောင်းကအဲ့လိုလုပ်ပြီးတော့နေရင်းနဲ့တနေ့တော့ဘုရားလောင်းရဲ့အိမ်ပေါ်မှာပြည့်စုံကားဖို့လားအရှင်မြတ်ကမှဆွမ်းခံကြွားလာတယ်အဲ့ဒီပြည့်စုံကားဖို့လားအရှင်မြတ်ကနေရောတမဘက်ကထပြီးတော့ကြွားလာတာဒီရောတမဘက်ဝင်စားတယ်ဆိုတာကလူငယ်တွေနားလည်အောင်ဘုဒ္ဓတာပြောရမယ်ဆိုရင်သူကအစာအသောက်ကိုလည်းမပြည့်ဘူးချင်းချင်းချင်းငယ်ကိုလည်းမဆွမ်းမဲနဲ့ခုနှစ်ရက်လောက်နော်ဝေဒနာသင်္ချာချုပ်ပြီးတော့နိဗ္ဗာန်ချမ်းသာကိုခံစားရတယ်လို့အကြံဉာဏ်ဆိုရပါစို့ဟုတ်လားအဲ့ဒီခုနှစ်ရက်အတွင်းမှာရေတောက်တာအစာစားတာချင်းချင်းငယ်ဆွမ်းတာမရှိဘူးအလွန်တရာငြင်းချမ်းစွာနေတယ်လို့ပဲဆိုရပါစို့ဒါလူငယ်တွေနားလည်အောင်လို့ဘောဟာရနဲ့ပြောတာပေါ့နော်အေးအဲ့ဒီမျောရတမဘကထားတဲ့အခါကျတော့မာပစုကိုချင်းမြောပါမလို့လို့သူကညံနဲ့စဉ်းစားတဲ့အခါဘုရားလောင်းရဲ့တရားတရားကိုတွေ့တယ်။တွေ့တဲ့အခါကျတော့အဲ့ဒီတတိယကိုချင်းမြောမယ်ရှိပြီးတော့အဲ့ဒီပြည့်စင်ကဘုရားရှင်မြတ်ကသင်္ကန်းယုံသွေးပိုက်ပြီးတော့အင်းရှိကြွလာ။အဲ့တော့ကိုမြင်တဲ့အခါပူရတဲ့အခါဘုရားလောင်းကစားအံ့စင်စင်နှုတ်ကနာစွမ်းနေရှိတယ်။အဲ့ဒါနဲ့သူက"အော်ရှင်မြတ်ကြွလာတယ်"ဆိုတော့သူ့နားမှာရှိတဲ့တော့အခိုင်းစင်တယောက်သူ့ရဲ့လူသမားတယောက်ပေါ့နော်သူ့ရဲ့အော်အင်းကတပည့်တယောက်ကိုသွားအရှင်မြတ်ကြီးကတပည့်ကိုသွားယူကြည့်ပြီးရင်နတ်သားကြီးနဲ့ရှင်းပြီးတော့အဲ့ဒီကိုဒီသာသနာ့မင်းနဲ့နှုတ်ကနာဆွမ်းတွေတို့ထည့်ရမယ်လောင်းမယ်လုပ်မယ်ပေါ့အဲ့ဒါနဲ့အဲ့ဒီတယောက်ကိုလှုပ်လိုက်တဲ့အခါအဲ့ဒီတယောက်ကအင်းထဲကနေထွက်ပြီးတော့ပြည်စီကဘုရားရှိတဲ့အိမ်ပေါ်ကိုသွားအဲ့လိုသွားလိုက်တဲ့အချိန်မှာသူသွားလို့မရဘာလို့မရတာလဲဆိုတော့အဲ့ဒီအိမ်ပေါ်ကလမ်းနဲ့ဒီအိမ်ရဲ့တကားကြားမှာအတောင်80လောက်ကျေပြီးတော့နဲ့တဲ့အလင်းတစ်ကြောင်ကြောင်တောက်လောင်နေတဲ့မိကြီးရင်းကြီးတစ်ခုပဲခြင်းကရောက်နေတယ်မတရားအဲ့တော့မစုလိုက်ချက်တုံးဆိုတော့မန္တရဲ့လက်ချက်မန္တကတော့အကြောင်းနှစ်ခုကိုသူစဉ်းစားပြီးတော့ချလိုက်တာဘာစဉ်းစားလို့ဆိုတော့ငါဒီလိုမိကြီးရင်းကြီးဖန်နေမယ်ဆိုလို့ရှိရင်ဒီတည်းကဒီပြည့်စင်ကဘုရားအရှင်မြတ်ကိုဆွမ်းလှူရမှာမဟုတ်အဲ့လိုဆိုလို့ရှိရင်ဒီပြည့်စင်ကဘုရားအရှင်မြတ်ဟာပြိဋိဘာဆံရလိမ့်မယ်တို့ကခုနှစ်ရက်တည်းပြည့်စင်ကဘုရားကဒီရောဒသမဘဝင်စားခဲ့တာဆိုဒီနေ့မှမစားလို့ရှင်တို့ကပြိဋိဘာဆံရလိမ့်မယ်တပြည့်စင်ကဘုရားကိုလည်းပြိဋိဘာဆံရစီဘုရားတော်ရဲ့ကုသိုလ်ကောင်းမှုလည်းပဲဖြစ်စည်းစီဆိုတဲ့တစ်ချက်ကုန်တစ်ချက်ပြန်တဲ့တို့ကအဲ့လိုအကြံစိုးနဲ့လှုပ်တာအဲ့တော့ဝင်မြင်တော့ဒီအခိုင်းအရေကဘုရားတော်စီပြန်ပြေးလာကျောက်လှမ်းပြီးတော့ချွတိချွေးပေါက်တွေကျပြီးတော့ဒါကဘာလဲမသိဘူးဆိုပြီးတော့အမေဘာလို့ပြန်ပြေးလာတော့အာမရှိရင်ကြီးတောင်80လောက်နဲ့ပြီးတော့တောင်80လောက်ကြီးကြီးတောင်မကြီးဘူးအလိုင်းတစ်ကြောင်းတောင်တယ်အဲ့ဒါနဲ့ဘုရားလောင်းကတစ်ချက်တည်းသူစဉ်းစားပြီးရင်ဒါဝိတ္တဝတ္တိနဲ့ပြီးကမန္တသားကငါ့ကိုရှစ်ပြုတ်ပေါ်လာတာဖြစ်ပဲအဲ့ဒါနဲ့ဒီလိုမန္တအကောင်းအသိမကငါ့ကိုလာပြီးတော့တုံလို့အောင်လုပ်တော်လည်းပဲငါတုံလို့မဲ့လူမဟုတ်ဘူးဆိုတာကိုသူသိအောင်ပြရမယ်ဒီရှစ်ပွဲမှာဘယ်နည်းနဲ့မှမန္တကငါအနိုင်မပေးနိုင်ဘူးဆိုပြီးတော့သူတခါလေးထွက်တယ်ထွက်ပြီးတော့မိကြီးတို့နဲ့ရောက်တော့မော့ကြည့်တော့မန္တကိုတွေ့တွေ့တဲ့အခါကျတင်းမစိုးတော့လို့မေးတော့ခိုးကလည်းငါမန္တပဲလို့ပြောတယ်ဘာဖြစ်လို့ဒီမိကြီးတွင်ကြီးလုပ်တယ်လို့မေးတော့ပြည့်စင်ကဗုဒ္ဓကိုပြိဋိဘာဆံနေဖို့တင့်ရဲ့ကုသိုလ်ကောင်းမှုတွေနဲ့ပျက်စီးစေဖို့ဒီလိုစိတ်နဲ့ငါလုပ်တယ်သူကလည်းမှန်မှန်တိုင်းပြောတာပဲအဲ့တော့ဘုရားလောင်းကတင့်မအောင်စီရဘူးတင့်မနိုင်စီရဘူးတဲ့ဒီစပွဲမှာတင်းတဲ့ငါနဲ့မစုံနိုင်မလဲဆိုတော့တင်းဆောင်ကြည့်ရှုပြီးတော့ဘုရားတော်မှာဂါထာတဘုတ်ရွတ်တယ်အဲ့ဒီဂါထာတဘုတ်ရွတ်တာကပြည့်စင်ကဘုရားအရှင်မြတ်ကိုလှမ်းပြီးတော့သူကရှောက်ထားတဲ့ဂါထာလေးပဲအဲ့ဒီဂါထာကတာမန်လူတွေရဲ့နားမှာဆိုတော့ချက်သေးထားစရာကောင်းပါလေနော်ဗာရွတ်တာတော့ဆိုတော့ကာမံပတာမိနိဒေယဥဒ္ဓံပါတော့အဝံတီတော့နာနရိယကရိတာမိဟန္တပိဏံပရိဂဟအိမေကဘာပြောလို့ဆိုတော့ ကာမပတာမိနိဒေယဥဒ္ဓံပါရောအဝန္တိရောဥဒ္ဓံပါရောအဝန္တိရောဆိုတာကဥဒ္ဓံပါဒဆိုတာပါဒဆိုတာခြေတော်ဥဒ္ဓံဆိုတာအထက်နောက်ခြေတော်ကအထက်အဝန္တိရောဆိုတာခေါင်းကအောက်ဆောက်ထိုးမုံးမြော်ပေါ့ဗျာဟုတ်လားကျွန်းပြန်ပြီးတော့ကာမပတာမိနိဒေယငရဲကိုကြာခြင်းကြပဲသို့မဟုတ်ဒီမိကြီးတွင်လည်းကိုကြာခြင်းကြပါစေသောဆောင်ထူးမိုးမြော်ဒီမိကြီးတွင်ကြီးသို့မဟုတ်ငရဲတွင်ကြီးတဲ့ကိုကြာခြင်းကြတော့ပါစေနန္ဒရိယကရိတာမိမတဲ့တော်တဲ့မမြင့်မြတ်တဲ့သူယုံမာတော့ရဲ့အလုပ်ကိုတော့ငါဘယ်တော့မှမလုပ်ဘူးငရဲကြာခြင်းကြပါစေမကောင်းတာကြီးကိုတော့မလုပ်ဘူးလေဟောသူရဲ့ပြောပုံကအဓိပ္ပာယ်တစ်မျိုးတော့ဒကာမတို့ဦးရင်တို့တွေကမကောင်းတာကိုလုပ်ရင်ငရဲကြာမယ်ငရဲကြာမှကြောက်လို့မကောင်းမှုကိုရှောင်တာသူကငရဲကြာအောင်မယ်ဆိုရင်တော့မကောင်းမှုကိုတော့မလုပ်သေးဘူးဟောသူပြောတဲ့အဓိပ္ပာယ်ကပိဋကတို့သဘောမဝင်လားမသိဘူးမကောင်းတာကိုမလုပ်လို့ငရဲကြမယ်ဆိုရင်တော့မကောင်းတာကိုတော့ရှောင်မှာပဲငရဲအကြခံပြီးတော့ကိုရှောင်မယ်ဆိုတဲ့အတိတ်ပဲအဲ့တော့ဒီနေရာမှာနန္ဒရိယံဆိုတာအနရိယံမမြတ်သောအမှုဆိုတာဘာကိုပြောတာလဲဆိုတော့ဒါနမပြုခြင်းတိလမဆောက်တည်ခြင်းအစရှိတဲ့အမှုကိုမမြတ်သောအမှုလို့ဆိုတယ်ဆိုတာကမလူလို့ငရဲကြမယ်ဆိုရင်လည်းပဲဟုတ်လားဟောလူလို့ငရဲကြမယ်ဆိုရင်လည်းသူကတော့လူမှာပဲဆိုတဲ့အတိတ်ပဲဟုတ်လားပိဋကတော်တော်ကတော့သူပြောတာတော်တော်ကြည်တိထားတယ်ဟောင်းတယ်နော်အေးအဲ့ဒါလိုနန္ဒရိယံကရိတာမိမမြတ်သောအမှုကိုတော့သူကမပြုပါဘူးဟန္တာပိဋကပရိက္ခာဒါကြောင့်အရှင်မြတ်တပည့်တော်ရဲ့ဆွမ်းကိုခံတော်မူပါဆိုပြီးတော့အဲ့ဒါသူကနုဝရဆွမ်းမှာတခါလေးယူလာတာဟုတ်ဟုတ်လားအဲ့ဒီဆွမ်းခွက်ကိုကင်ပြီးတော့အဲ့ဒီမိကြီးတဲ့ကိုဆင်းချလိုက်တာသိရင်သိပဲစီဆိုတဲ့စိတ်နော်သောတော်ကပြောတယ်ပရမတ္ထပါရမီပေါ့ဒါဒါနပရမတ္ထပါရမီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒီပီချီတဲ့ဆင်းရင်ဒါသိခြင်းနဲ့သိသွားမှာပဲလေနဂဘာနဲ့ပါခြင်းတာတာဆိုရင်လို့သိတယ်သိနိုင်တာပဲအသိခြင်းနဲ့သိပဲစီသူဆင်းမယ်ဆိုရင် तू ကတော့ဒီဒါနကိုပြုမှဖြစ်တဲ့ကြောင့်သိသွားလည်းပဲသူ့ကိုရှုံးတယ်လို့မဆိုနိုင်ဘူးဟုတ်တယ်မဟုတ်လားအေးအဲ့လိုအသေးခံပြီးတော့အသက်ကိုစွန့်ပြီးတော့ तू ကကုသိုလ်ကောင်းမှုကိုပြုတာဘာလို့ तू အဲ့လိုပြုလဲတော့ကုသိုလ်ကောင်းမှုပေါ်မှာယုံကြည်လို့ပေါ့ဟုတ်တယ်မော်လာရဲ့အမိုင်းများအေးဒီယုံကြည်မှုကြောင့်သူကဆင်ခြင်လိုက်တာပဲဒါအလွန်တရာမှဖြစ်ထောင့်ဖြစ်ခဲဖြစ်နိုင်ခဲ့တဲ့စိတ်လို့ဆိုနိုင်မလားဆိုနိုင်တယ်ဖြစ်ထောင့်ဖြစ်ခဲဖြစ်နိုင်ခဲ့တဲ့စိတ်တဲ့ကြောင့်ဖြစ်ထောင့်ဖြစ်ခဲဖြစ်နိုင်ခဲ့တဲ့ကိစ္စကြီးကလည်းဖြစ်လာတာပါပဲအဲ့ဒါပါဖြစ်တယ်ဆိုတော့အဲ့ဒီမိကြီးတွေကလည်းပြီးတော့ဘရုမာကျာပေါက်တယ်လို့ဆိုတယ်အဝဇာပါပဲနော်အေးဘရုမာကျာဆိုတာရေထဲပေါက်တဲ့အမျိုးနော်တာမပြည်ကြီးဘုရားတောင်းပေါက်နိုင်တဲ့အနေဒါမရှိဘူးဟုတ်ရလားအေးအခုကပါဘယ်ကပေါက်မရှိတဲ့အနေပေါက်တယ်ဆိုဒီလိုစိတ်သက်ကလည်းဖြစ်တော့ဖြစ်ခဲ့စိတ်သက်ဆိုတော့ဖြစ်တော့ဖြစ်ခဲ့ကိစ္စကဖြစ်လာတယ်လို့ဒါကတော့ဥစဉ်ကသဘာဝယုတ်တည်နဲ့စဉ်းစားကြည့်အောင်အဲ့ဒီတော့မှဘုရားတော်ကအဲ့ဒီကြံပွဲပေါ်မှာရက်ပြီးတော့အဲ့ဒါကြံပွဲကလည်းတော်တော်ကြီးတယ်လို့ဆိုတယ်အဲ့ဒါကြောင့်လည်းကနေဝိမုံတွေကအပေါ်ကိုပြန်တက်ပြီးတော့ဘုရားလောင်းပေါ်ကိုရွှေမုံလေးကျင်းသလိုကျေးချသေးတယ်လို့လည်းဆိုတယ်။ဒါဖြစ်နိုင်ခဲ့တဲ့သူ့ရဲ့စိတ်တွေကိုတဘာဝတရားကပူဇော်တယ်လို့ပဲ။ဟောတဘာဝကြာကြာစဉ်းစားကြည့်ရမှာပေါ့နော်။အဲ့ဒါနဲ့အဲ့ဒီကြာပေါ်ကပဲအဲ့ဒီဆွမ်းကိုပြည့်စုံဖို့ရရှိမဲ့တဲ့ရဲ့တပိတ်ကိုထည့်တယ်။အဲ့ဒါမန္တန်သာရှုံးတယ်တဲ့အဲ့ဒီပွဲမှာဟုတ်လား။ဒါကြောင့်ပြည့်တဲ့ပေါ်တော်လို့ခရီးရင်သာရဇတ်ဆိုတာအဲ့ဒါပဲ။ဘုရားလောင်းသူကိုယ်တိုင်ကုသိုလ်ကောင်းမှုရဲ့ပုံမှာယုံကြည်မှုပြင်းပြထက်သန်လွန်းလို့အသက်ဆုံးပြီးတော့ပြုခဲ့တဲ့အကြောင်းပေါ့ဟုတ်လားသောထုံးမုံမြော်မိကြီးတွင်လည်းကြားခြင်းကြပါစေမကောင်းမှုကိုတော့သူမလုပ်ပါဘူးဟုတ်ရလားအေးဒါကြောင့်မို့လို့မြတ်စွာဘုရားကအနာရယံတတိယကြီးကိုသင်ကအရိယာသူတော်ဘုရားဖြစ်တဲ့ဘုရားလည်းပဲလည်းဖြစ်တဲ့တင့်ကိုတားတဲ့နတ်ကလည်းတာမဏတ်ဖြစ်တဲ့ငါ့ကိုသူတော်ငါ့ကိုတားတဲ့နတ်ဟာမန္တန်ဖြစ်တဲ့တာဘုတော်ကကုသိုလ်ကောင်းမှုကိုမရက်ခဲ့ဘူးဆိုပြီးတော့တမန်တော်ဘုရားဟောတာဒါကြောင့်ပိသက်ပေါင်းတော်ကောင်းတို့မြတ်စွာဘုရားရှင်ကိုရောင်ရဲ့ကြီးရှောင်းလန်းခဲ့တဲ့လမ်းစဉ်ကိုကိုယ့်ရဲ့စံအနေနဲ့ထားပြီးတော့တတ်နိုင်တဲ့မြတ်တရားတရားကိုမွေးမြူရမှာပေါ့နော်တရားတရားကြီးရင်ကြီးတော့ကုသိုလ်ကောင်းမှုကလုပ်ရှင်မှာပေါ့ဒါဒီတရားတရားဆိုတာကလည်းပဲဘယ်ပုံပင်ဒီမွေးပြရမလဲဆိုတဲ့အချက်ကလည်းလိုသေးတယ်သူတော်ကောင်းနဲ့ပေါင်းရမယ်သူတော်ကောင်းတရားနာရမယ်ဟုတ်လားမှန်ကန်သောနှလုံးသွင်းမှုရှိရမယ်ပြီးတော့မိညာပူညာအားလေလျော်တဲ့အချင်းမြတ်ကိုကျင့်သုံးရမယ်ဒီလေးချက်တည်းတရားတရားထက်သန်ခြင်းရဲ့အကြောင်းလို့ကျမ်းဂန်လေးထဲမှာဟောတာလားရှိတယ်နော်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေကိုပြောခြင်းတည်းတရားတရားထက်သန်ခြင်းရဲ့အကြောင်းတရားတရားထက်သန်လာတဲ့အမြတ်ကိုယ့်ကိုချမ်းသာဒုက္ခအမျိုးမျိုးဖြစ်စေမယ်ကုသိုလ်ကောင်းမှုမျိုးစုံကိုပိဋကပေါင်းသူတော်ကောင်းတို့လုပ်ဖြစ်သွားတဲ့အကြောင်းရှိ ሁላ ရှိတယ်ဟုတ်ရလားဒီဒါကဥစဉ်တို့ခရီးတင်တာကဇက် နော်ကုသိုလ်ကောင်းမှုကိုရဲရဲရဲရဲပြုတဲ့နေရာမှာတရားတရားပေါ်မှာမူတည်ရဆိုတာအဲ့ဒီတရားတရားကလည်းသူတော်ကောင်းနဲ့ဘယ်လောက်ပေါ်ရတယ်လဲသူတော်ကောင်းတရားတွေကိုဘယ်လောက်လေ့လာလိုက်စားထားတယ်လဲဘယ်လောက်နှလုံးသွင်းမှန်ကန်တယ်လဲဘယ်လောက်အချင်းမြတ်ကိုကျင့်သုံးထားတယ်လဲဆိုတာပေါ်မှာမူတည်ပြီဟုတ်လားမူတည်မယ်ဒါကြောင့်ဘေးသာပေါင်းတရားတော်တို့အမျိုးမျိုးသောချမ်းသာဒုက္ခကိုရရှိဖို့အတွက်ကုသိုလ်ကောင်းမှုကိုပြည့်စုံအောင်အထောက်အကြလို့ဒုတိယအဆုံးအမကိုဘုရားအဆူဆူတိုက်တွန်းထားတယ်။ဒီနေရာမှာဦးဇင်းတို့ဒီကုန်းစုပါပြောရင်တော့ဆိုတော့အမျိုးမျိုးသောချမ်းသာဒုက္ခဆိုတာကိုပြောဖို့အလေရောက်လာပြီပေါ့။ချမ်းသာဒုက္ခဆိုတာအဆင့်အမျိုးမျိုးရှိတယ်။ချမ်းသာဒုက္ခဆိုတာအဆင့်အမျိုးမျိုးရှိတယ်လို့ကုသိုလ်ကောင်းမှုဆိုတာလည်းအဆင့်အမျိုးမျိုးရှိရနော်။သို့တော့ကပြောခဲ့ပြီမဟုတ်လား။ဒါနာလည်းအမျိုးမျိုးရှိတယ်ဒါနာထဲတရဏဂုံတရဏဂုံတဲ့တိလတိလထဲမေတ္တာမေတ္တာတဲ့အနေဆာသင်္ကန်ဟောကုသိုလ်ကောင်းမှုရဲ့သူ့လေဘယ်နဲ့သူမရှိဘူးလားရှိတယ်အဲ့လိုကုသိုလ်ကောင်းမှုကအဆင့်မျိုးမျိုးရှိတယ်လို့ချမ်းသာဒုက္ခလည်းအဆင့်မျိုးမျိုးရှိတာပဲဒီချမ်းသာဒုက္ခအဆင့်မျိုးမျိုးရှိတယ်ဆိုတာတပတ်သက်ပြီးတော့ဥစဉ်ဟောဘဟုဝေဒနီယတုတ်တံဆိုတာလေးကိုအနှစ်ချုပ်ပြီးတော့ဒီကုန်းချုပ်ပြောမယ်နော်ဘုရင်တော်မြတ်စွာဘုရားလက်ထက်ကပင်စကင်္ကဆိုတဲ့လက်သမားဆရာကြီးတယောက်ရှိတယ်အဲ့ဒီကတမဆရာကြီးကတနေ့တော့ရှင်ဥဒာကြီးကိုသူရောက်လာနော်ရှင်ဥဒာကြီးရောက်လာပြီးတော့သူကပါမေးတော့ဆိုတော့အရှင်ဘုရားဥဒာကြီးတဲ့မြတ်စွာဘုရားကခံစားမှုဝေဒနာတွေကိုဘယ်နှမျိုးလောက်ဟောထားတယ်လို့ရှင်ဘုရားကြားဘူးလေတဲ့အဲ့လိုမေးတဲ့အခါကျတော့ဥဒာကြီးကဒါကကြီးမြတ်စွာဘုရားကခံစားမှုဝေဒနာကို၃မျိုးဟောထားတယ်လို့ငါမှတ်သားဘူးလေအဲ့ဒီ၃မျိုးကဘာတွေလဲဆိုတော့ဒုက္ခဝေဒနာနောက်ချမ်းသာတဲ့သဘောဒုက္ခဝေဒနာဆင်းရဲတဲ့သဘောအတုခမဒုက္ခဝေဒနာလို့ဆိုရမယ်ဥပိ္ပခာသဘောချမ်းသာတာလည်းမတင်ရှားဆင်းရဲတာလည်းမတင်ရှားဝေဒနာဘယ်နှမျိုးလဲလား၃မျိုးဒုက္ခဒုက္ခဥပိ္ပခာအဲ့လိုပြောပြတော့ပင်စခင်ကလက်သမားဆရာကြီးကပြောလို့ဆိုတော့အရှင်ဘုရားမဟုတ်ဘူးလေမြတ်စွာဘုရားကဝေဒနာကိုနှစ်မျိုးပဲဟောတာလေဟောဘေးသာကြီးလှုပ်လာပြီနော်ဝေဒနာကိုဘယ်နှမျိုးဟောနှစ်မျိုးပဲဟောတာလေဘာဖြစ်လို့လဲဆိုတော့အဒုက္ခမဒုက္ခဝေဒနာလို့ဆိုရဲဥပိ္ပခဝေဒနာဟာငြိမ့်သက်တယ်မုံမြက်တယ်ဒါကြောင့်မလို့သူ့ကိုဒုက္ခဝေဒနာတွေထည့်ထားတာလေဒါကြောင့်ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့လို့နှစ်မျိုးဝင်ရှိတယ်ဝေဒနာဆိုတာဥပိ္ပခဝေဒနာကဘယ်နဲ့ထည့်ထားဒုက္ခဝေဒနာနဲ့ထည့်ထားတာဒါကြောင့်ဝေဒနာဆိုတာနှစ်မျိုးလေအဲ့တော့ဟောကဥဒ္ဒါကြီးကလည်းလက်မလျှော့တခါကြီးဝေဒနာက၃မျိုးရှိတာဒုက္ခရဲ့ဒုက္ခရဲ့ဥပိ္ပခအဲ့တော့ရှင်ဘုရားဝေဒနာဆိုတာနှစ်မျိုးရှိတာဒုက္ခရဲ့ဒုက္ခရဲ့ဟောညင်းရရောအမှန်ကတော့နှစ်ယောက်စလုံးမှန်တယ်နှစ်ယောက်စလုံးဟာအကြောင်းခိုင်မာစွာသဘာဝကျတယ်ဒါပေမဲ့ခက်နေတာကတယောက်ရဲ့သဘာဝကျတဲ့အကြောင်းတရားရှိနေတာကိုတယောက်ကလက်မခံတဲ့အချက်ပဲဒါကြောင့်ဘုန်းကြီးကလည်းတရားကိုပြန်ညင်းတယ်တရားကလည်းဘုန်းကြီးကိုပြန်ညင်းတယ်အဲ့လိုညင်းနေတာကိုဘယ်လိုကကြားတော့ဆိုတော့ရှင်အနန္ဒကိုရောမြတ်ကြီးကကြားတယ်ကြားတဲ့အခါကျတော့ရှင်အနန္ဒကမြတ်စွာဘုရားကိုသွားလျှောက်တယ်အဲ့တော့ဗျာတဲ့ရှင်ဥရာကြီးနဲ့ပင်စခင်ကလက်သမားဆရာကြီးတို့ကတော့ဒီလိုဒီအကြောင်းဝေဒနာကိုတယောက်ကနှစ်မျိုးတယောက်ကသုံးမျိုးရှိပြီးတော့ညင်းနေကြတယ်။ဘုရားဆရာဗျာကဘာအမင်းရှိတော့ဆိုတော့အနန္တတဲ့။ငါဗျာအကြောင်းပရိယအားလျော်ဆိုတာဝေဒနာတွေကိုအမျိုးမျိုးဟောတာလားရှိတယ်တဲ့။ဝေဒနာကိုနှစ်မျိုးလို့ဟောတာလည်းရှိတယ်ဟုတ်တယ်တဲ့ပင်စခင်ကပုံလက်သမားဆရာကြီးပြောတယ်လို့ဝေဒနာကိုသုံးမျိုးဟောတာလည်းရှိတယ်ဒုက္ခဒုက္ခဥပိ္ပခာသောမနတ္တဓမ္မနတ္တဆိုပြီးတော့ဝေဒနာကို5မျိုးဟောတာလည်းရှိတယ်။ဝေဒနာကို6မျိုးဟောတာလည်းရှိတယ်။17မျိုးဟောတာလည်းရှိတယ်။36မျိုးဟောတာလည်းရှိတယ်။108မျိုးဟောတာတောင်ရှိတယ်တဲ့မြတ်စွာဘုရား။ဒါအကြောင်းပရိယအားလျော်စွာဟောထားတာပေါ့။အဲ့ဒါကိုတယောက်ယောက်ကပြောလာတဲ့အခါမှာအကြောင်းလေးခိုင်ပါတယ်တဘာဝလေးဆိုက်ပါနဲ့ခင်နဲ့တယောက်စကားကိုတယောက်လက်မခံဘူးဆိုလို့ရှိရင်အဲ့ဒါတေချာပေါ့ငင်းခုမှုနဲ့အကုသို့များကြလိမ့်မယ်။တယောက်ကပြောလာတဲ့စကားအကြောင်းလေးခိုင်ပါတယ်ဟုတ်လဲဟုတ်တယ်ဆိုရင်လက်ခံဖို့လိုတယ်အဲ့လိုလက်ခံနိုင်မယ်ဆိုရင်တော့နှုတ်နဲ့ရင်နဲ့ရောထားသလိုမျိုးတယောက်ကိုတယောက်ချစ်သောမျက်စိများဖြင့်ကြည့်နိုင်ကြလိမ့်မယ်တဲ့အဲ့ဒီမှာအဲ့ဒီအသုံးအနှုန်းလေးပါတယ်နော်တယောက်ရဲ့ဇာတ်စကားကသဘာဝကျနေတယ်ဆိုရင်ကိုနဲ့မတိုက်ညီတော့လည်းပဲအဲ့ဒါလက်ခံနိုင်ဖို့မလိုဘူးလားလိုတယ်ကိုမချိတ်ပေမလို့သဘာဝကျရင်တော့လက်ခံရမှာဟုတ်လားအဲ့ဒါလိုလက်ခံနိုင်မယ်ဆိုရင်တယောက်ကိုတယောက်ချစ်သောမျက်လုံးများနဲ့ကြည့်နိုင်ကြလိမ့်မယ်ဟုတ်လားအဲ့လိုလက်မခံနိုင်ဘူးငါဟာမငါဟာပဲဆိုရင်တော့အဲ့ဒါဘလို့မှမေတ္တာတဘောဆက်ပြီးတော့ဖြစ်ဖို့မလွယ်တော့နော်အဲ့လိုမြတ်စွာဘုရားကဟောပြီးတော့ရှင်အနန္ဒာကိုဗာအမင်းရှိတော့ဆိုတော့အာနန္ဒာရဲ့လောကမှာကာမဂုဏ်အာယုံဆိုတာ၅မျိုးရှိတယ်။ဒါပေတတို့တည်ပြီးသားပါ။ရူပါယုံတဏ္ဍာယုံကန္နာယုံရတ္တာယုံဖုဒ္ဓဘာယုံ အဲ့ဒီကာမဂုဏ်အာယုံ၅ပါးကိုအကြောင်းပြုပြီးတော့စိတ်ထဲမှာဝမ်းသာတယ်ကြည်နိုးတယ်နှစ်သက်တဲ့သဘောကျတယ်ဆိုတဲ့သောမနတသဘောလေးဟာဒါကာမဒုက္ခပဲတဲ့ကာမဒုက္ခကိုအရင်အဓိပ္ပာယ်ဖွင့်တာနော်ကာမဒုက္ခဆိုတာအာယုံ၄ကြောင့်တနည်းအားဖြင့်ယူပါရုံတတယုံခန္ဓာယုံရတယုံဖွင့်လာပါယုံဆိုတဲ့ကာမဂုဏ်အာယုံ၅ပါးကြောင့်စိတ်ထဲမှာနှစ်သက်တဲ့ကြည်နိုးတဲ့သဘောကျတဲ့သဘောဒါကိုပါခေါ်လို့ကာမဒုက္ခအဲ့ဒါကြုံတရားသုံးပုဂ္ဂိုလ်ကဟောဒီလောကကြီးမှာကာမချမ်းသာတည်တာနဲ့အချမ်းသာဆုံးမှာဘာကာမချမ်းသာကလွယ်လို့ချမ်းသာတာမရှိပါဘူးလို့ပြောခဲ့မယ်ဆိုရင်မလက်မခံနိုင်ဘူးတဲ့မြတ်စွာဘုရားကာမချမ်းသာတည်တာနဲ့အကောင်းဆုံးဒါပဲချမ်းသာဆိုတာဒါပဲရှိတာလို့ပြောခဲ့မယ်ဆိုရင်ဘာလဲတော့လက်မခံနိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူ့ထက်ချမ်းသာတဲ့ပထမဇန်ဒီဟူသောတပါးသောချမ်းသာရှိနေသေးတဲ့အတွက်ကြောင့်ပဲတဲ့ဟောစပြောပြီနော်ကာမချမ်းသာတဲ့တာလေချမ်းသာကပါတယ်လို့ပထမဇန်ချမ်းသာတဲ့နိဗ္ဗာန်တရား၅ပါးကင်းစိတ်လို့တော့စိတ်ထဲမှာဒါပိဋကဘောင်တူတယ်လို့တမထဘာဝနာတရားတွေမျိုးကိုစူးစမ်းအထုတဲ့အခါမှာပထမဇန်ဆိုတာမရနိုင်ဘူးလားရနိုင်တယ်အဲ့ဒီရတာတဲ့ပထမဇန်တွေကာမဒုက္ခတဲ့အများကြီးချမ်းသာတယ်အဲ့ဒီပထမဇန်ကိုရလို့ပထမဇန်ရတာလေပုဂ္ဂိုလ်တယောက်ကဟာဒီပထမဇန်ချမ်းသာတွေကကောင်းလိုက်တာလောကမှာသူ့လည်းကောင်းတာတော့မရှိတော့ပါဘူးလို့ပြောမယ်ဆိုရင်မလက်မခံနိုင်ဘူးတဲ့။ဘာလို့ဆိုသူ့တဲ့ချမ်းသာတဲ့ဒုတိယဇန်ချမ်းသာဆိုတာရှိသေးတယ်တဲ့။အော်ပေးတဲ့ပေါင်းတော်တော့အမြင်ကျေဖို့လိုတယ်ဆိုတာကိုလည်းပဲဟိုပြောပြရရောက်မလို့ထင်ပါတယ်ဟုတ်လား။အေးအဲ့ဒီဒုတိယဇန်ရတဲ့လူကဟာဒုတိယဇန်သာချမ်းသာဆုံးမှကွာလို့ပြောမယ်ဆိုရင်ဒါလည်းမျက်စောပြားကလက်မခံနိုင်ဘူးတဲ့။ဘာလို့သူ့တဲ့ချမ်းသာတဲ့တတိယဇန်ဆိုတာရှိသေးတယ်။ဟုတ်ကဲ့တော့အချင်းချင်းပဲပြောတော့မယ်နော်တတိယဇန်တဲ့ချမ်းသာတာကသရုတ်ဒဇန်အဲ့ဒီသရုတ်ဒဇန်တဲ့ချမ်းသာတာကအာကာသဉ္စာယရဏဇန်ဆိုတဲ့အရူပဇန်၄ပါးထဲကပထမအဆုံးဇန်ပေါ့အဲ့ဒါနဲ့ချမ်းသာတာကဝိညာဉ်ဉ္စာယရဏဇန်အဲ့ဒါနဲ့ချမ်းသာတာကအာကိဉ္စာယရဏဇန်အဲ့ဒါနဲ့ချမ်းသာတာကနေဝတ္တညာနာတ္တညာယရဏဇန်ဒီဇန်တွေရဲ့သဘောအဓိပ္ပာယ်တွေကတော့ဘာမှမဟုတ်စတော်ကြီးဟောတဲ့တရားကိုပဲနားကျလို့ဦးစင်ကအဲ့လိုပဲတိုက်တွန်းနေတယ်စတော်ကြီးပြောလာတော့အကောင်းဆုံးပဲဟုတ်လားဦးစင်ကတော့အချိန်မရှိဘူးဆိုတဲ့အကြောင်းပြချက်နဲ့မပြောတော့ဘူးနော်အေးအဲ့ဒီဇန်၈ပါးဟုတ်လားအဲ့ဒီချမ်းသာကိုအကောင်းဆုံးချမ်းသာလို့ပြောခဲ့ပြီဆိုရင်လည်းပဲငါဘုရားလက်မခံနိုင်ဘူးလေဘာဖြစ်လို့ဆိုတော့ဝေဒနာတင်ညာချုပ်ပြီးတော့နေတဲ့နိရောဓတမပတ်ဆိုတာရှိတယ်တဲ့ဟောအဲ့ဒီဝေဒနာတင်ညာချုပ်တယ်ဆိုတဲ့သဘောပေါ့ဒီနေရာမှာရသော်ပြကပါဠိတော်ဖြည့်ဆွဲပြီးတော့ပြောလာတယ်ဆိုတော့အနန္တဟာလေသာသနာ့ပြပအယူဆရှိတဲ့ပုဂ္ဂိုလ်တွေကဟာဝေဒနာနဲ့တင်ညာနဲ့ချုပ်တယ်ဝေဒနာခံစားချက်ကြီးချုပ်နေမှာတော့အဲ့ဒါကဘလို့ချမ်းသာတာတုံးလို့များဆောရကတက်ခဲ့မယ်ဆိုရင်ဟောဝေဒနာမရှိဘူးလို့ပြောတာတော့ဝေဒနာမရှိဘဲနဲ့ဘလို့ပြောတာချမ်းသာတယ်လို့ပြောတာနော်အဲ့လိုဆိုရင်တဲ့တင်တော့ကချမ်းသာဆိုတာကိုမြတ်စွာဘုရားကခံစားမှုဝေဒနာတစ်ခုတည်းကိုကြည့်အကြောင်းပြုပြီးတော့ပြည့်ညတ်ထားတာမဟုတ်ဘူးလို့ဖြေရမယ်။ချမ်းသာဆိုတာတချို့တဘာဝကိုယ်ကချမ်းသာနေတာရှိတယ်။ဝေဒနာခံစားမှုမပါဘဲနဲ့ချမ်းသာတဲ့သဘောဆိုတာရှိသေးတယ်လို့ဒါအကျဉ်းမြင့်လူငယ်လေးအဲ့လိုနားလည်ရမှာပေါ့။ဒါမြတ်စွာဘုရားကအဲ့လိုလေးနေကုန်ချုပ်တာ။အတူချင်းတို့အရှင်းဆုံးပြောရမယ်ဆိုရင်တော့နိဗ္ဗာန်ချမ်းသာသည်အကောင်းဆုံးချမ်းသာ။ဟုတ်တယ်ဟုတ်လားအေးကာမချမ်းသာရှိတယ်နောက်ပြီးတော့ဇန်ချမ်းသာရှင်မျိုးတော်ဟောလိုက်တယ်နော်ပြီးတော့ပါတော့ဒီရောလာတမပတ်ဆွပြီးတော့နိဗ္ဗာန်ချမ်းသာလို့အကျဉ်းချင်းဆိုကြပါဆိုဟုတ်လားအေးချမ်းသာဆိုတာအဲ့လိုအဆင့်နဲ့မရှိဘူးလားရှိတယ်အဲ့တော့အဆင့်မြင့်တဲ့မြင့်တဲ့ချမ်းသာကိုရရှင်နေဆိုရင်အဆင့်မြင့်တဲ့မြင့်တဲ့ကုသိုလ်ကောင်းမှုကိုပြုလိုက်ကြဖို့ပဲဟုတ်တယ်ဟုတ်လားဒီနေရာမှာဦးဇင်းတို့အပိဓမ္မာနားလည်ရတဲ့ပုဂ္ဂိုလ်တွေအတွက်နောက်ကာမကုသိုလ်မေဃကုသိုလ်လောကတရားကုသိုလ်လို့ကုသိုလ်ကောင်းမှုကိုအကျဉ်းများဖြင့်သုံးပန်းပိုင်းထားတာမရှိဘူးလားရှိတယ်။ကာမကုသိုလ်သည်ကာမချမ်းသာကိုဖြစ်စေမယ်။မေဃကုသိုလ်သည်ဇာချမ်းသာကိုဖြစ်စေမယ်။လောကတရားကုသိုလ်သည်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရမယ်။သူကျွန်တော်ဖြစ်စေတယ်လို့မပြောနဲ့တော့ဟုတ်လား။အင်းနိဗ္ဗာန်ချမ်းသာဆိုတာကအကြောင်းမရှိဘူးသူကနိဗ္ဗာန်ဆိုတာအကြောင်းမရှိမဲ့ညာကြောင့်ဖြစ်တာမဟုတ်မဲ့ညာဆိုတာနိဗ္ဗာန်ကိုမြင်တတ်တဲ့သဘောအာရုံပြုတတ်တဲ့သဘောလို့နားလည်ရဟုတ်လားအေးဒါကြောင့်ပြည့်တဲ့ကောင်းတော်လို့ကုသိုလ်ကောင်းမှုကိုအစ်င့်မြင်တဲ့မြင့်အောင်လုံနိုင်လေးလေးအစ်င့်မြင်တဲ့မြင့်တဲ့ချမ်းသာကိုရလေလေဟုတ်လားဒါကြောင့်ဦးဇင်းတို့အစ်င့်အမြင်တော့နိဗ္ဗာန်ချမ်းသာကိုရဖို့အတွက်အစ်င့်အမြင်တော့ကုသိုလ်ကောင်းမှုကိုပြုလုပ်နိုင်ကြဖို့မလိုဘူးလားအေးအစ်င့်အမြင်တော့ကုသိုလ်ကောင်းမှုကဘာကိုရည်ရွယ်ပြောတာတော့ဆိုတော့တတိပဌံဘာဝနာကိုရည်ရွယ်ပြောတာပါဦးဇင်းတို့တတိပဌံတာယုံမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုကုသိုလ်ကောင်းမှုလို့မှန်မှန်ကန်ကန်ပြောနိုင်ခြင်းလေဆိုရင်သတိပဋ္ဌာန်တရား၄ပါးကိုပြောလိုက်ပါတဲ့သတိပဋ္ဌာန်တရား၄ပါးသည်တက်တက်ကုသိုလ်ကောင်းမှုဖြစ်တယ်တဲ့ဟောမနေ့တုန်းကအကုသိုလ်အကုသိုလ်လို့မှန်မှန်ကန်ကန်ပြောနိုင်ခြင်းလေဆိုရင်ဘာကိုပြောရမှာလဲတော့ နေဝရဏတရား၅ပါးဟုတ်လားအဲ့ဒီအရင်ကခုကအထက်အောက်ဘယ်လိုလေးတွေ့ပြီးတော့ဟောတာလားနော်အကုသိုလ်တက်တက်ဖြစ်တယ်တဲ့နေဝရဏတရား၅ပါးဆိုတာတတိပဋ္ဌာန်တရား၄ပါးဆိုတာကတော့ကုသိုလ်တက်တက်ဖြစ်တယ်တဲ့ဒါကြောင့်တတိပဋ္ဌာန်တရားကိုပွားများလို့ရှိရင်ဒိဋ္ဌကောင်တရားတို့တတိပဋ္ဌာန်ရဲ့ဂုဏ်ရည်ရှုပြီးတော့နာဘူးတာတွေရှိပါတယ်ဟုတ်လားတတိပဋ္ဌာန်ကိုပွားများရင်အကျိုးကျေးဇူးဘယ်နှမျိုးရနိုင်တော့9မျိုးရနိုင်တယ်တတ္တနာဝိတုဒ္ဓိယတတ္တဝါရရဲ့တဏ္ဍာမှာအကြောင်းအလျော်ဆိုဖြစ်ပေါ်ဖြစ်ပေါ်နေတဲ့ကိလေသာတွေဟုသောအငြိအကျေးကိုလည်းပဲပြောင်းဆင်းအောင်စည်းကြောနိုင်တဲ့အစွမ်းတတ္တိရှိတယ်သတိပဋ္ဌာန်တရားဆိုတာနော်ပြီးတော့တောကပိဋိဝါနာတမတေကမာယချွေရင်ရင်တောကနဲ့ငိုကြွေးခြင်းပိဋိဝါကိုလုံမြောက်သွားစေနိုင်တဲ့အစွမ်းတတ္တိလည်းရှိတယ်ဒုက္ခဒေါမနတ္တနဲ့အဋ္ဌကမာယကိုရှင်ရင်ခြင်းဒုက္ခနဲ့ဆိတ်ရှင်ရင်ဒေါမနတ္တကိုလည်းပဲချုပ်ငိမ့်သွားစေတဲ့အစွမ်းတတ္တိလည်းရှိတယ်အားမျိုးရှိနော်ညာယတအဋ္ဌကမာယအရိယမဉ္ဇဏ်ကိုရပြီးတော့နိဗ္ဗာန်တတသစ္စိကရိယာဖွဉံဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တဲ့အစွမ်းတတ္တိလည်းရှိတယ်။ဟောနိဗ္ဗာန်ချမ်းသာအကောင်းဆုံးချမ်းသာကိုတိရိစ္ဆာန်တရားကိုပွားများရင်ရနိုင်မယ်ဆိုတာမထင်ရှားဘူးလား။ထင်ရှားတယ်။ဒါကြောင့်ဘေးတဘောင်းတို့ရောတို့ကောင်းမှုဆောင်ဆိုတဲ့နေရာမှာဒါနကောင်းမှုကိုလည်းဆောင်ရမယ်၊သီလကောင်းမှုကိုလည်းဆောင်ရမယ်၊တမာတိပညာကောင်းမှုကိုလည်းဆောင်ရမယ်။အဲ့ဒီထဲမှာဥယျာဉ်တော်တတိပဋ္ဌာန်ဆိုတာကတော့တမာတိပညာဒီထဲမှာတတိပဋ္ဌာန်တရားထဲမှာအကျုံးဝင်ပဲပေါ့ဟုတ်လားအေးအဲ့ဒီတတိပဋ္ဌာန်တရားကိုပွားများသောအခြင်းအစစ်အမြင့်ဆုံးကုသိုလ်ကောင်းမှုကိုပြုပြီးတော့အစစ်အမြင့်ဆုံးချမ်းသာဒုက္ခကိုရအောင်အထောက်ကျရမယ်ဆိုတဲ့အတိတ်ပဲပေါ့နော်ဒါကြောင့်ကောင်းမှုဆောင်ဆိုတဲ့နေရာမှာတတိပဋ္ဌာန်ဘာဝနာတရားကိုပွားများတာကတော့အကောင်းဆုံးသောကောင်းမှုကိုဆောင်နေတာလို့မဆိုနိုင်ဘူးလားကောင်းမှုကောင်းမှုလို့ပြောရင်လူတွေကလှူတာတန်းတာတော့ပဲစိတ်ကရောက်ရောက်သွားတာတော့တော့ဒါတော့မကြည့်ဆုံးဘူးလို့ဆိုရမှာနော်တကောင်းမှုဆိုတာဘာလို့လို့မင်းရင်သတိပဋ္ဌာန်တရားဟာအစင်ကြီးဆုံးအမြင့်မြတ်ဆုံးလို့ဆိုနိုင်မလားဆိုနိုင်ဒါကြောင့်ကိုယ့်ရဲ့ခန္ဓာမှာသတိလေးကပ်ပြီးတော့တတ်နိုင်တယ်များနေနိုင်အောင်အားထုတ်ကြရမယ်ကိုယ့်ခန္ဓာမှာဘယ်လိုသဘာဝတွေဖြစ်နေတော့ဆိုတာလေးကိုတိနေအောင်ကြိုးစားရမယ်ဒါသတိပဋ္ဌာန်တရားရဲ့အနှစ်ချုပ်လို့လည်းဆိုနိုင်ပါတယ်ဟုတ်လားဒီခန္ဓာမှာအကြောင်းရှိသည့်အားလျော်စွာတဘာဝတရားတွေဟာတလက်ဆက်ဖြစ်ပေါ်နေတာမရှိဘူးလားရှင်းနော်ဉာဏ်ဓာတ်တွေကြာဓာတ်တွေနန္ဓာတွေစာဓာတ်တွေထီဓာတ်တွေတွေ့ဓာတ်တွေတလက်ဆက်ကိုဖြစ်နေတာပဲအနာမရှိဖြစ်နေတာပဲအဲ့ဒီဖြစ်နေတဲ့တရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိဥစည်းပြီးတော့အပေါ်လိုမရှိဖြစ်ဆွဲခြင်းမလုပ်ဘဲနဲ့နှုတ်ပယ်ခြင်းမလုပ်ဘဲနဲ့တိနေအောင်ကြိုးစားအထုတ်ဖို့မလိုဘူးလားလိုတယ်အဲ့လိုကြိုးစားအထုတ်မယ်ဆိုရင်အော်ဖြစ်ပေါ်လာတဲ့တရားတွေဟာဒလဇက်ကြောက်ွယ်လိုက်နေတဲ့သဘောချုပ်ပြောက်လိုက်နေတဲ့သဘောလို့သူဟာအနိစ္စလက္ခဏာကိုတိတဲ့မြင်တဲ့ဉာဏ်ကိုမရနိုင်ဘူးလားရနိုင်တယ်။အဲ့ဒီအနိစ္စကိုတိပါများပြီဆိုရင်အော်ဘဝမှာဘာဖြစ်လို့မှအကောင်းမဟုတ်ပါလားလို့ဒုက္ခသဘောကိုတဖြည်းဖြည်းနဲ့သူနားလေတဲ့ဉာဏ်မရနိုင်ဘူးလားရနိုင်တယ်။ဒါကြောင့်မာစီဆိုကြီးကပေါ်တိုင်းမပြတ်ရှုမှတ်နေလျင်ဇုံနာနှစ်မျိုးအကြောင်းကျိုးတိမြင်ဗမေစင်ရဲ့ဉာဏ်တည်းပေါ်လွင်အနတ္တတိယနိဗ္ဗာန်ဝင်လို့သတိပဋ္ဌာန်အလုတ်ရဲ့အနှစ်ချုပ်ကိုအကျိုးကျေးဇူးနဲ့မှဖြည့်ဆွတ်ပြီးတော့ဆိုကြီးကအနှစ်အသားပါပါရေးထားတာအလုံးလုံးထဲမှာလည်းပဲရှိမယ်လို့ထင်ပါနော်ပေါ်တိုင်းမပြတ်ရှုမှတ်နေလျက်ရုံနဲ့တစ်မျိုးကြောင်းကျိုးတိမြင်ဗမေစင်ရဲ့ဉာဏ်တည်းပေါ်လွင်အနတ္တတိယနိဗ္ဗာန်ဝင်ဒါကြောင့်ဘေးတဘောင်းတရောင်းတို့နေကုန်းချုပ်ကောင်းမှုဆောင်ဆိုတာလေးကိုဘုရင်တို့သတိပဋ္ဌာန်နဲ့နေကုန်းချုပ်ပါတယ်နော်အေးအကောင်းဆုံးသောကုသိုလ်ကောင်းမှုကိုပြုလုပ်ပြီးတော့အကောင်းဆုံးသောနိဗ္ဗာန်ချမ်းသာကိုရယူနိုင်ဖို့ဟုတ်ရလားဒါကြောင့်ကောင်းမှုဆောင်ဆိုတဲ့စကားလေးနေပေမကျေဘူးလားဗျာကျေတယ်နော်ပြောကောင်းကောင်းနဲ့ပြောလိုက်တာတနားကြီးတောင်ခွဲတော့မယ်ဟုတ်လားအေးအတော့ဘုရင်တို့ဘေးတဘောင်းတရောင်းတို့ကောင်းမှုဆိုတာအပြည့်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုပေးတဲ့သဘောဟုတ်ရလားအဲဒီကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးလေးဒိဋ္ဌိကနာတုတ်တံကိုအခြေခံပြီးတော့ပြောခဲ့တယ်ကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးကိုသိမြင်နားလည်ဖို့ရှိသလောက်ယုံကြည်မှုရှိသလောက်ကုသိုလ်ကောင်းမှုပြုတဲ့နေရာမှာရည်ရွယ်မယ်ဟုတ်လားဒါကြောင့်ကုသိုလ်ကောင်းမှုကိုပြုကြဖို့လိုတယ်ပြုတဲ့နေရာမှာလည်းပဲကုသိုလ်ကောင်းမှုကအဆင့်အမျိုးရှိတယ်ကုသိုလ်ကောင်းမှုကအဆင့်မျိုးရှိသလိုချမ်းသာဒုက္ခကလည်းအဆင့်မျိုးရှိတယ်ဒါကြောင့်ပေးတဲ့ပုံစံတော်လို့အစ်မြင့်တဲ့ချမ်းသာကိုရဖို့အတွက်အစ်မြင့်တဲ့ကုသိုလ်ကိုသာသနာ့ဘက်မှဖြစ်ရတဲ့လူသားတွေပြီးအထူးဥစားပေးပြီးတော့အထောက်ကြဖို့မလိုဘူးလားလိုပါတယ် ဒါကြောင့်ပေးတဲ့ဘောင်းတရားလို့ဒီဒါနသီလတမာတိပညာလို့ဆိုရဲရွှေအိုကြီးလေးလုံးကိုမြုပ်နှံသောအဖြစ်တနည်းအားဖြင့်ကောင်းမှုကြီးလေးမျိုးကိုပြုလုပ်သောအဖြစ်ဆောင်နိုင်ရတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်ကောင်းမှုဆောင်ဆိုတဲ့တရားကိုမေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်ညာသောတုတ္တမင်္ဂလာရခတုတ္တတေဝတာတဘဗုဒ္ဓံဥပါဝေနတရာဒုက္ခိဝတုတိဘဝတုတ္တမင်္ဂလာရခတုတ္တတေဝတာတဘဓမ္မဥပါဝေနတရာဒုက္ခိဝတုတိဘဝတုတ္တမင်္ဂလာရခတုတ္တတေဝတာတဘတံဃံဥပါဝေနတရာဒုက္ခိဝတုတိတေတောမကံတေတယနာပိတ္တပေါတရောနုဇာတာအနန္တတ္တဝအနန္တရူအာသဗ္ဗမင်္ဂလံလောကိလောကုတ္တရာကောင်းစွာမြတ်မင်္ဂလာဝါဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်မှာဆောင်ကျင့်နေကြကုန်သောတမိမိတို့အိမ်မှာဆောင်ကျင့်နေကြကုန်သောတမိမိတို့သာသနာမိမိတို့ကမ္ဘာမှာဆောင်ကျင့်နေကြကုန်သောဓမ္မရတ္တကောင်းနာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသိဆောင်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဩရတုဘဝေနကိင်္ဂဝါလူတေစုမကပွင့်တော်မူကြရင်သုဒ္ဓတော်ဗျာရှင်ကိုယ်တော်မြတ်တို့ရဲ့တကူတည်သောအာရုဘောတော်တို့ကြောင့်၎င်းသဗ္ဗတမနုဘဝေနမေလီရန်ပူရိရန်နိဗ္ဗာန်ပရိနိဗ္ဗာန်သောစေနာသောတရားတော်မြတ်တို့ရဲ့ဟူတည်သောအာရုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာနုဘဝေနဘဂတံလေးယောပလတံလေးယောသောသောရှင်တော်ရိယံတံဃာရှင်မြတ်တို့နဲ့တကားတိလဘုဒ္ဓမာတိကိုခေတာကိုတို့နဲ့ပြည့်စုံတော်မူရတဲ့သမုဒိတံကအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တို့တေဇောအာနုဘောတော်တို့ကြောင့်၎င်းသရဏိယောညမှာပေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခကိုစိတ်တစ်ပြားချမ်းမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း